Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာနှစ်တကူအခါသမယမှာဘေးပရာဝေးကွာကြပါစေ VOA American အသံရဲ့2022ခုနှစ်ဒီဇင်ဘာလ31ရက်နေ့စနေနေ့မနေ့ပတ်အသံလွှင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ
သိကင်းရန်ကင်းအနည်းငယ်ကင်းကြပါစေခင်ဗျာ
ကျွန်တော်က
ဘေကင်းရန်ကင်းအန်ရဲကင်းကြပါစေခင်ဗျာကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့မနေ့ပြောပြမယ့်သတင်းတွေကတော့ဒေါန်ဆန်းစုကြည်ကိုပြစ်ဒဏ်တွေချမှတ်လိုက်တဲ့အပေါ်အမေရိကန်ပြည်ထောင်စုကပြစ်တင်ဝေဖန်လိုက်ပါတယ်ယူကရိန်းနိုင်ငံဟာရှင်းနှစ်မှာလေးချောင်းကာကွယ်ရေးပုံမအားကောင်းလာလိမ့်မယ်လို့ယူကရိန်းသမ္မတကပြောဆိုလိုက်ပါတယ်တရုတ်ဟွာရေးနည်းပညာကုမ္ပဏီကအမေရိကန်ပြည်ထောင်စုကသူတို့ကိုဘလို့ပိတ်ဆို့ထားပြီးမဲ့ပြည်ပမှာရောင်းအားတွေကောင်းနေတယ်လို့ပြောဆိုလိုက်ပါတယ်အဲ့ဒီသတင်းတွေကိုပြောပြပေးမှာပါ
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုသတင်းတွေအပြီးမှာတော့ဆက်သွယ်မေးမြန်းချက်နဲ့သတင်းပေးပို့ချက်အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်
။နှစ်ပိုင်းခွဲမြင်ရမယ်လို့မြင်တယ်ကျွန်မမြင်တာတော့ခုနဘတ်ဂျက်အရရင်နိုင်ငံရေးအရရင်ပေါ့နော်ဆိုတော့ကျွန်မမြင်တာတော့ဘတ်ဂျက်အရထက်စာရင်ဒါဟာနိုင်ငံရေးအရကျွန်မတို့အတွက်အဲပို့ပြီးတော့
ဒါကတော့ NUG အစိုးရရဲ့တန်တမာရေးဆိုင်ရာကြိုးပမ်းချက်တွေနဲ့ပတ်သက်ပြီးနိုင်ငံသားရေးဝင်ကြီးဒေါ်စင်မအောင်နဲ့ဆက်သွယ်မေးမြန်းကမ်းမှာမကြာမီပဲအပြည့်စုံကိုနားတော်တာဆင်ရပါမယ်ဒါအပြင်ထိုင်းနိုင်ငံရောက်မြန်မာရွှေပြောင်းအလုသမားများနဲ့ဆိုင်တဲ့သတင်းပေးပို့ချက်ကိုလည်းတင်ပြပေးအောင်ပါ။အဲ့ဒီနောက်မှာတော့အမျိုးသမီးကန္တာသိပ္ပံနဲ့နီးပညာစတဲ့အပတ်စဉ်ကန္တာတွေရဲ့နှစ်ချုပ်အစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့ကျွန်တော်တို့ထိတ်တန့်ရောက်သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့ကျွန်တော်ဇော်မိုးကျော်တို့ကပြောပြမှာပါခင်ဗျာ
။မြန်မာစစ်ကောင်စီရဲ့ဒေါန်ဆန်းစုကြည်ပေါ်ထောင်တန်းချမှတ်မှုဟာတရားဥပဒေစိုးမိုးရေးကိုမထင်မှတ်မြင်ပြုလုပ်တဲ့လောက်ရဖြစ်ကြောင်းအမေရိကန်အစိုးရနိုင်ငံခြားရေးဝန်ကြီးဌာနဒုတိယပြောရေးဆိုခွင့်ရှိသူဘက်ဒက်ပတေကတွစ်တာမှာဖော်ပြလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အာဆီယံအပါအဝင်နိုင်ငံကမိတ်ဖက်နိုင်ငံတွေနဲ့လက်တွဲပြီးမြန်မာပြည်ဒီမိုကရေစီရရှိရေးဆောင်ရွက်ဖို့ကတိကဝတ်ပြုပါတယ်လို့လည်းရေးသားထားပါတယ်။ဒေါန်ဆန်းစုကြည်ပေါ်တရားစွဲဆိုထားတဲ့အမှုတွဲတွေကနောက်ဆုံးလက်ချက်ငါးမှုအတွေ့နေပြည်တော်တရားရုံးကတောက်ချာနေမှာစုစုပေါင်းထောင်ဒဏ်9နှစ်ချမှတ်လိုက်ပါတယ်။ဒါကြောင့်ဒေါန်ဆန်းစုကြည်ဟာအမှုပေါင်း19မှုအတွက်စုစုပေါင်းထောင်ဒဏ်33နှစ်ချခံထားရပါတယ်။ပြည်ထောင်စုရှေ့နေများအဖွဲ့ရှေ့နေကြီးဦးကြီးမြင့်ကတော့စစ်ကောင်စီအနေနဲ့ဒေါန်ဆန်းစုကြည်ကိုအခုလိုထောင်ဒဏ်ချမှတ်လိုက်တာအတွက်လူငိမ့်ချမ်းသာကွင်းပေးတာမျိုးမရှိနိုင်ဘူးလို့သုံးသပ်ပြပါတယ်
။ဒေါန်ဆန်းစုကြည်ဆိုတော့နိုင်ငံရေးမှာလမ်းမထူမဲအောင်ကြိုးစားလုပ်တာပေါ့။ဒါတော့တော်လည်းပဲဒေါန်ဆန်းစုကြည်ဒီနေ့ဒီကြီးမြင့်ကြီးပါဆောက်ကမှုအများကြီးရတယ်ဆိုတော့ဒေါန်ဆန်းစုကြည်ကိုပယ်လို့မရဘူး။အဲ့တော့နိုင်ငံကအမြင်မှလည်းကြည့်ကောင်းအောင်စစ်တမ်းကြီးကြော့တာလည်းမှာတော့ပါနိုင်တာပေါ့။တွေ့တာတော့မလို့ဘာလို့ဒီကောက်ပွဲရှိတာဒီကောက်ပွဲမတိုင်တော့မလို့ဘူး။အဲ့ဒါတော့ဒီ
အသက်89နှစ်အရွယ်ဒေါအောင်ဆန်းစုကြည်ကအခုဆိုရင်နေပြည်တော်အချုပ်တောင်မှာအကျဉ်းချခံနေရပါတယ်။နှစ်ပေါင်း90ကျော်အတွင်းမြမအရေးပထမဆုံးချမှတ်ခဲ့တဲ့ကုလသမဂ္ဂလူညွန့်ရေးကောင်စီဆုံးဖြတ်ချက်မှာဒေါအောင်ဆန်းစုကြည်သမရဦးဝင်းမြင့်နဲ့မတရားဖမ်းဆီးထားသူတွေကိုပြန်လွတ်ပေးဖို့တောင်းဆိုထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံကပဋိပက္ခတွေကိုအာဆီယံအနေနဲ့ကူညီဖြည့်ရှင်းဖို့ရမှာအာဆီယံဘုံသဘောတူညီချက်900တာလင်းအဖြစ်နိုင်ဆုံးနည်းလမ်းဖြစ်ပြီးဒီသဘောတူညီချက်900ကိုအကောင့်ထည့်ဖော်ခြင်းဖြင့်သာမြန်မာစစ်ကောင်စီအနေနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုလှုပ်ဆောင်နိုင်မှာဖြစ်တယ်လို့2023ခုနှစ်အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာမဲ့အင်ဒိုနီးရှားကပြောဆိုထားပါတယ်။အင်ဒိုနီးရှားအာဆီယံဥက္ကဋ္ဌတာဝန်ယူပြီးချင်းဒီအချက်တွေကိုချက်ချင်းအကောင့်ထည့်ဖော်ဖို့လိုမယ်လို့ဂျကာတာအခြေစိုက်သုတေသနအဖွဲ့ကြီးဖြစ်တဲ့ BRIN ကအာဆီယံဆိုင်ရာသုတေသီပန်ဒူရာပရာရူဂါကပြောဆိုပါတယ်
Indonesia yang harus mengimplementasikan segera menunjuk special envoy yang dimaksud lalu juga bergerilya
Indonesia အနေနဲ့ဥက္ကဋ္ဌတာဝန်ယူပြီးပြင်းချင်းမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အသစ်ကိုအများဆုံးခန့်အပ်ပြီးဘုံသဘောတူညီချက်900ကိုအကောင့်အထည်ဖော်ရပါမယ်တန်တမာရေးအရာကျူးပန်းမှုတွေကိုလည်းတိုးမြှင့်ဆောင်ရွက်ရပါမယ်မြန်မာစစ်ကောင်စီအနေနဲ့ဆွေးနွေးပြောဆိုမှုတွေမှာပါဝင်လာအောင်နဲ့ဒီဘုံသဘောတူညီချက်900ကိုအကောင့်အထည်ဖော်လာအောင်တိုက်တွန်းရပါမယ်လို့သူတေတီပန်ဒူပရာရူဂါကပြောဆိုသွားတာဖြစ်ပါတယ်အာဆီယံအနေနဲ့မြန်မာစစ်ကောင်စီပြောတာကိုလိုက်ပါလှုပ်ဆောင်ရမှာမဟုတ်ဘဲမြန်မာစစ်ကောင်စီအနေနဲ့အာဆီယံဘုံသဘောတူညီချက်900ကိုအကောင့်အထည်ဖော်ခြင်းဖြင့်သာပူးပေါင်းဆောင်ရွက်မှုတွေကိုလှုပ်ဆောင်ရမှာဖြစ်တယ်လို့ဒီဇင်ဘာလ29ရက်နေ့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရီနိုမာစီတီနဲ့မလေးရှားနိုင်ငံသားရေးဝန်တို့ ဝင်ကြီးတို့ပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကဆုံးဖြတ်ထားတဲ့ဆုံးဖြတ်ချက်ဟာလည်းအင်ဒိုနီးရှားအနေနဲ့မြန်မာစစ်ကောင်စီကဘုံသဘောတူညီချက်900ကိုလိုက်ပါအကောင်အထည်ဖော်လာအောင်ဖိအားပေးလှုပ်ဆောင်ရမှာအထောက်အကူဖြစ်လိမ့်မယ်လို့သူတေတီဘန်ဒိုဘရာရိုဂါကပြောဆိုခဲ့ပါတယ်ခင်ဗျာ။
အမေရိကန်ဖက်ဒရယ်အစိုးရရဲ့လာမယ့်2023ဘန်နာရီနှစ်အတွက်အသုံးစရိတ်ဥပဒေကြမ်းကိုကြာတာပရိနေကသမ္မတဂျိုးဘိုင်တင်လက်မှတ်ရေးထိုးခဲ့တယ်လို့အဲ့ဒီအထက်မှာမြန်မာနဲ့ယူကရိန်းအတွက်အထောက်ပံ့တွေကိုလည်းထည့်သွင်းထားပါတယ်။2023စက်တင်ဘာဘန်နာရီနှစ်ကုန်အထိလေပတ်မဲ့ဒေါ်လာ 1.3 ထရီလီယံအသုံးစရိတ်ဥပဒေကြမ်းထဲမှာရုရှားရဲ့ကျူးကျော်မှုကိုခုခံတိုက်ခိုက်နေတဲ့ယူကရိန်းကိုဒေါ်လာဘီလီယံနဲ့ချီထောက်ပံ့ဖို့ပါဝင်ပြီးမြန်မာဒီမိုကရေစီရဲ့အတွက်ကိုလည်းဒေါ်လာတန်130ကျော်ထောက်ပံ့ကူညီဖို့ထည့်သွင်းပြဋ္ဌာန်းထားပါတယ်။အခုအကူအညီတွေကမကြာခင်အတည်ပြုခဲ့တဲ့2023အမေရိကန်အမျိုးသားကာကွယ်ရေးဥပဒေ NDAA အောက်ကမြန်မာနိုင်ငံဒီမိုကရေစီရဲ့အတွက်အမေရိကန်လွှတ်တော်ကအရေးယူဆောင်ရွက်မဲ့ Burma Act ဥပဒေနဲ့ဆက်နွယ်နေပါတယ်။မြန်မာနိုင်ငံမှာစစ်အုပ်ချုပ်ရေးအဆုံးသတ်အောင်ကြိုးပမ်းဆောင်ရွက်နေကြတဲ့တိုင်းရင်းသားအဖွဲ့အစည်းတွေအရက်ဖက်လူမှုအဖွဲ့အစည်းတွေအတွက်ဘာသာရေးလူအခွင့်အရေးတိုင်းရင်းသားအရေးကိစ္စတွေအပြင်လူသားချင်းစာနာမှုအကူအညီတွေပေးသွားဖို့ဒေါ်လာတန်130ကျော်ကူညီဖို့အမေရိကန်ဖက်ဒရယ်အစိုးရကအသုံးစရိတ်မှာထည့်သွင်းထားတာပါ။အဲဒီလိုအမေရိကန်ရဲ့ဆောင်ရွက်ချက်တွေကိုအမေရိကန်ပြည်ထောင်စုမယ်ရီလန်းပြည်နယ်စီချင်းအဖွဲ့အစည်း CAM ကလည်းကြိုဆိုကြောင်းတောက်ကြနေကကြေညာချက်ထုတ်ပြန်လိုက်ပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာ2022ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေနဲ့လုံခြုံမှုကင်းမဲ့တာတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရသူ 1.5 သန်းလောက်ရှိပြီးလာမယ့်2023ခုနှစ်အတွင်းလူပေါင်း 4 သန်းခွဲလောက်အတွက်အရေးပေါ်အသက်ကယ်ဆယ်ရေးအကူအညီတွေလိုအပ်လိမ့်မယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးယုံ UNOCHA ကတောက်ကြနေမှာထုတ်ပြန်ပြောဆိုထားပါတယ်။မြေမြုံမိုင်းတွေသွာလာခွင့်ပိတ်ပင်တားဆီးတာတွေလူသားချင်းစာနာမှုလုပ်ကင်ဆောင်ရွက်တဲ့ဝန်ကန်းတွေကိုချိန်ချောက်တာတွေဒါကြောင့်လူသားချင်းစာနာမှုလုပ်ငန်းတွေကိုအဟန့်အတားအနောက်ရှက်တွေဖြစ်ခဲ့ရတယ်လို့ပြောဆိုထားပါတယ်။ဒါ့အပြင်အစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေနဲ့ပတ်သက်ပြီးတင်းကျပ်မှုတွေထပ်မံပြုလုပ်တဲ့အတွက်အထောက်အကူပေးရေးလုပ်ငန်းတွေပုံမှုခက်ခဲသွားစီတယ်လို့ OCHA ကကြေညာချက်မှာဖော်ပြထားပါတယ်။လွန်ခဲ့တဲ့စက်တင်ဘာလအထိအရေးပေါ်အသက်ကယ်ဆယ်ရေးအကူအညီလိုအပ်နေတဲ့လူပေါင်း၄သန်းလောက်ရှိပြီးသူတို့အတွက်အကူအညီတွေကိုဆက်လက်လှုပ်ဆောင်ဖို့လိုအပ်မယ်လို့လည်းပြောဆိုထားပါတယ်။2022ခုနှစ်အတွင်းလူသားချင်းစာနာမှုတုတ်ပြန်ဆောင်ရွက်ရေးအစီအစဉ် HRP အတွက်ရန်ပုံငွေ126သန်းလိုအပ်တဲ့အထက်ကဒေါ်လာသန်း290ပဲရရှိခဲ့တဲ့အတွက်ဒေါ်လာ936သန်းလောက်လျော့နေနေခဲ့တယ်လို့ဆိုပါတယ်။ဒါကြောင့်လာမယ့်2023ခုနှစ်အတွင်းအရေးပေါ်အသက်ကယ်ဆယ်ရေးအကူအညီလိုအပ်တဲ့လူပေါင်း 4.5 သန်းလောက်အတွက်ရန်ပုံငွေရရှိရင်တဲ့ဒုက္ခသည်တွေထံအရောက်သွားနိုင်ရေးဟာအရေးအကြီးဆုံးလိုအပ်ချက်တွေဖြစ်နေတယ်လို့ UNOCHA ကပြောဆိုထားကြောင်းပါခင်ဗျာ
VOA American နဲ့မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 933နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1905ရူပါနေပြထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်ယူကရိန်းလေကြောင်းရန်ကာကွယ်ရေးအရင်ကတည်းကပုံမအားကောင်းလာအောင်လှုပ်ဆောင်ထားကြောင်းနဲ့ရုရှားလေကြောင်းတိုက်ခိုက်မှုဒဏ်ကိုဆက်လက်ကြမ်းကြမ်းခံနိုင်ကြောင်းယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကတောက်ကြနေကပြောပါတယ်လာမယ့်နှစ်မှာဆိုရင်ယူကရိန်းလေကြောင်းကာကွယ်ရေးစနစ်ဟာပိုမိုအင်အားတောင့်ပြီးအားကောင်းထရောက်လာလိမ့်မယ်လို့လည်းယူကရိန်းသမ္မတကထပ်လောင်းပြောပါရတယ်။ဒါအပြင်ယူကရိန်းလေကြောင်းကာကွယ်ရေးဟာဥရောပမှာအင်အားအကြီးဆုံးဖြစ်လာနိုင်ခြေရှိပြီးမိမိတို့အတွက်တင်သားမကဥရောပတိုက်ကြီးတစ်ခုလုံးအတွက်ပါလုံခြုံအောင်ကာကွယ်ပေးနိုင်မှာဖြစ်ကြောင်းလည်းသူကပြောပါရတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာအမေရိကန်ပြည်ထောင်စုအနေနဲ့ဒေါ်လာသန်းပေါင်း 2,000 နီးပါးရှိတဲ့စစ်ဘက်ဆိုင်ရာအကူအညီတွေယူကရိန်းပေးအပ်ဖို့ကြေညာခဲ့ပါတယ်။အဲ့ဒီအထက်မှာရုရှားပက်ထိန်ဒုံးကျည်တွေနဲ့ cruise missile ဒုံးတွေကိုပစ်ချနိုင်တဲ့ Patriot လေကြောင်းရန်ကာကွယ်ရေးဒုံးကွင်းဒုံးတွေပါဝင်ပါတယ်ခင်ဗျာ
။တမန်တော်ဟောင်းဒေါ်နယ်ထရန့်ရဲ့6နှစ်တာကာလအတွက်အခွန်ငွေစည်းရင်းရှင်းတဲ့ကိုဒီမိုကရက်လွှတ်တော်အမတ်တွေကတောက်ကြနေမှာထုတ်ပြန်လိုက်ပါတယ်။သူရဲ့အခွန်ငွေစည်းရင်းရှင်းတဲ့ကိုတစ်နှစ်လောက်ကြာအောင်စစ်စစ်ပြီးမှထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒေါ်နယ်ထရန့်ဟာအမေရိကန်သမ္မတတွေအစဉ်အလာအတိုင်းလှုပ်လေရှိတဲ့အခွန်ငွေစည်းရင်းရှင်းတဲ့ကိုထုတ်ပြန်ခဲ့ခြင်းမရှိတဲ့အတွက်ဒီမိုကရက်လွှတ်တော်အမတ်တွေကအခုလိုထုတ်ပြန်ခဲ့တာပါ။သူသမ္မတဖြစ်နေစဉ်ကာလအတွင်း2000 တမရဖြစ်နေစဉ်ကာလအပါအဝင်2015ခုနှစ်ကနေ2020ခုနှစ်အတွင်းအခွန်စည်းရင်းရှင်းတိုင်းတွေကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒေါ်နယ်ထရန့်ဟာ2019ခုနှစ်ကနေ2021ခုနှစ်တမရဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။အခုလိုထုတ်ပြန်ခဲ့တဲ့ပတ်သက်ပြီးတမရဟောင်းထရန့်ကတော့ဝေဖန်ပြစ်တင်လိုက်ပြီးဒီမိုကရက်တီဟာအရာအလုံးကိုလက်နက်အဖြစ်အသုံးပြုနေတယ်လို့ပြောဆိုပါတယ်။ဒါအပြင်ဒီကိစ္စဟာအန္တရာယ်ရှိပြီးအသွားအပြန်အကျိုးသက်ရောက်စေနိုင်တယ်လို့လည်းပြောဆိုပါတယ်။ဒေါ်နယ်ထရန့်ကလာမယ့်2024ခုနှစ်သမ္မတရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ဖို့စတင်လှုပ်ဆောင်နေချိန်မှာအခုလိုအခွင့်ငွေနဲ့ပတ်သက်တဲ့ထုတ်ပြန်ချက်ဟာအရေးကြီးတဲ့ကိစ္စရတစ်ခုဖြစ်ပါတယ်
။အမေရိကန်ရဲ့တားမြစ်မှုတွေကြောင့်ပြည်ပမှာရောင်းအားကန့်သတ်မှုတွေရှိနေတာနှစ်နဲ့ချီကြာမြင့်ပြီးတဲ့နောက်တရုတ်နည်းပညာကုမ္ပဏီကြီး Huawei ဟာအချက်အတဲတွေနဲ့ရင်ဆိုင်ရတဲ့အနေအထားမှာမရှိတော့ဘူးလို့ပြောပါတယ်။အမေရိကန်ရဲ့တားမြစ်မှုတွေဟာကျွန်တော်တို့အတွက်ပုံမှန်အနေအထားသစ်ဖြစ်ပြီးဈေးကွက်အခြေအနေဟာလည်းတည်ငြိမ်တဲ့အခြေအနေမှာရှိနေပါပြီလို့ Huawei ရဲ့လက်ရှိဥက္ကဋ္ဌ Eric Hu ကတောက်ချာနေကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ Huawei ကုမ္ပဏီအနေနဲ့အချက်အတဲအတားအဆီးတွေကိုကျော်လွှားရှင်သန်ဖို့ဆက်လက်တောက်ပနိုင်ဖို့အတွက်အတွေ့အကြုံတွေအများအပြားရှိတယ်လို့ယုံကြည်ပါကြောင်းဘေကျင်းမြို့လျှက်စစ်စမုလုပ်ငန်းဆိုင်ရာလေးလာစမ်းစစ်သူတဦးဖြစ်တဲ့ Dolphin Tantan တီထောင်သူ Lee Chan Du က Huawei ဟာအချက်အတဲကိုလွတ်မြောက်ပြီးဆက်လက်ကြီးထွားဖို့အတွေ့အကြုံတွေရှိတယ်လို့ယုံကြည်ကြောင်း VOA ကိုပြောကြားပါတယ်။ဒါကြောင့် Huawei အတွက်အလားအလာကောင်းနေရှိနေပြီးလုပ်ငန်းသစ်တွေလှုပ်ဆောင်နေတယ်လို့လည်းပြောဆိုပါတယ်။ကုမ္ပဏီနေနဲ့2022ခုနှစ်အတွက်အမေရိကန်မှာရရှိတဲ့ဝင်ငွေဟာ 9.6 ဘီလီယံရှိပြီးဒါဟာမနစ်ကရရှိတဲ့ဝင်ငွေနီးပါးဖြစ်တယ်လို့လည်းဆိုပါတယ်ခင်ဗျာ
။လွန်ခဲ့တဲ့အနည်း20ကျော်အတွင်းတစ်ကမ္ဘာလုံးမှာသတင်းတောက်ပေါင်း 1,800 နီးပါးအသက်ခံခဲ့ကြရပြီးဒါဟာပြင်းပြတစ်နှစ်ကိုသတင်းတောက်80ကျော်အသက်ခံရတာဖြစ်တယ်လို့ RSF ကနယ်စည်းမခြားသတင်းသမားများအဖွဲ့ကထုတ်ပြန်ထားပါတယ်။ဆယ်စုနှစ်နှစ်ခုစာရှိတဲ့2003ခုနှစ်ကနေ2022ခုနှစ်အတွက်ကာလအတွင်းဟာသတင်းသမားတွေအတွက်အထူးတလဲအသက်အန္တရာယ်ရှိခဲ့တဲ့ကာလဖြစ်တယ်လို့ပြည်သက်နိုင်ငံအခြေစိုက် RSF ကဖော်ပြထားပါတယ်။အသက်အန္တရာယ်ရှိခဲ့တဲ့ကာလသတင်းသမားတွေဟာသူတို့နှစ်သက်တဲ့သတင်းလုပ်ငန်းနဲ့သတင်းအချက်အလက်တွေအမှန်တရားရှာဖွေဖော်ထုတ်ရေးတွေအတွက်အသက်တွေပေးဆက်သွားကြတာဖြစ်တယ်လို့ RSF ရဲ့အထွေထွေအထင်ရွေးမှုကလည်းပြောဆိုခဲ့ပါတယ်။ကမ္ဘာတဝန်းအနှစ်20အတွင်းအသက်ခံရတဲ့သတင်းတောက်စုစုပေါင်းရဲ့၃ဘုံ၃ဘုံကျော်ဖြစ်တဲ့958ယောက်ဟာအီရန်နဲ့ဆီးရီးယားနှစ်နိုင်ငံထဲမှာဖြစ်ပြီးအဲ့ဒီနှစ်နိုင်ငံစလုံးဟာသတင်းသမားတွေအတွက်အန္တရာယ်အဖြစ်ဆုံးနိုင်ငံတွေဖြစ်တယ်လို့လည်းပြောဆိုထားပါတယ်။အဲ့ဒီနောက်သတင်းတောက်အသက်ခံရတဲ့နိုင်ငံတွေကတော့မက္ကဆီကိုဖိလစ်ပိုင်ပါကစ္စတန်အာဖဂန်နစ္စတန်နဲ့ဆိုမာလီယာနိုင်ငံတွေဖြစ်ကြောင်း RSF ကဖော်ပြထားပါတယ်ခင်ဗျာ။ Direct from Washington The Voice of America VOA VOAS အနေနဲ့မနေ့ပတ်သတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ကျွန်တော်တို့အခုဆက်လက်ပြီးတော့ဆက်သွယ်မေးမြန်းချက်တွေသတင်းပေးပို့ချက်တွေအပတ်စဉ်ကဏ္ဍတွေကိုစတင်ထုတ်လွှင့်ပါတော့မယ်။အခုပထမအဆိုးအနေနဲ့ကတော့ထိုင်းနိုင်ငံတောင်ပိုင်းပြည်နယ်14ခုအတွင်းအဖမ်းခံရပြီးအကျဉ်းတောင်တွေအချုပ်ခန်းတွေကနေလွတ်ရပ်စေသွားတဲ့မြန်မာရွှေပြောင်းလုံတမား200ကျော်ကိုထိုင်းအာဏာပိုင်တွေကပြည်နှင်တန်ပေးပြီးဒီဇင်ဘာလ30ရက်နေ့မှာရနောင်းကနေကော့တောင်းမြို့ကိုပြန်လည်လွှဲပြောင်းပေးအပ်ခဲ့ပါတယ်။ဒီသတင်းကို VOA သတင်းတောင်မတ်အေးအေးမှကသတင်းပေးပို့ချပါတယ်
။ကလေးတငယ်တွေအမျိုးသမီးနဲ့အမျိုးသားတွေအပါအဝင်လွတ်ရပ်စေပြီးသားအကျဉ်းသား200ကျော်ကိုထိုင်းဘက်ကနေပြည်နှင်တန်ပေးခဲ့တာပါ။ပြည်နှင်တန်ပေးခံရသူတွေကိုဒီဇင်ဘာလ30ရက်နေ့မှာတော့ရနောင်းဘက်ကနေကော့တောင်းဘက်ကိုပြန်လည်လွှဲပြောင်းပေးခဲ့ကြောင်းကော့တောင်းမြို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရွှေပြောင်းလုံတမအရင်းမြစ်စင်တာ MWRC ရဲ့တာဝန်ခံဦးမိုးဝေကအခုလိုပြောပါတယ်
။မရရှိဘူးဆိုတော့တဖွဲ့ပြောင်းလို့ကောင်။တဖွဲ့ပြောင်းလို့။တဖွဲ့တရားရှိတဲ့ကြောင့်ဒီကောင်မိသားစုတွေပါလို့မိသားစုတွေမှာတော့ကျွန်တော်တို့ကပုံမှန်ပြောလို့ကျွန်တော်ကပြန်ချောင်းမှုကြောင့်ခိုင်းရောက်ပြီးတော့ခိုင်းအနာဘယ်ရာဖိပေးတာလို့မြေပြင်ဥစုပေါ့နော်မြေပြင်တွေပါမပါပါလဲမြေပိုင်းမပါဘူးအများရှိဘူးအများကျော်ဘလို့ကြောင့်ဆိုတော့ကျွန်တော်ကအဒီကတော့ talk come ရှိတဲ့ဟာဆိုတာ a talk တာပြီးမပြီးဆိုရင်ပြီးလို့ရှိရင်နောက်တစ်ခုကအလုပ်ချင်းတွေ့တယ်ဟာလေပါတယ်ခင်ဗျာချားရံစမှုကသူ180ကျော်တယ်မှာတော့ပါတယ်ခင်ဗျာချားရံစမှုလည်းထောင်တော့မှ3နှစ်4နှစ်5နှစ်ကြာတဲ့လူတွေရှိပါတယ်ခင်ဗျာ
ထိုင်းနိုင်ငံကအချုပ်ထောင်တွေထဲမှာလူရက်စအကျဉ်းသား900လောက်ကျန်နေသေးကြောင်းကိုလည်းဆက်ပြောပြပါတယ
်ထိုင်းထဲမှာလည်းအများကြီးလူ350နဲ့900ကျောင်းမှာကျန်နေတာပေါ့နော်ကျွန်တော်လုံးသွားလိုက်ရဒါမှမဟုတ်ဘူးဒီဆက်လက်ကျင်တော့ဒီပကြောင်းကနေဒီချိုင်းဒီဖုတ်ကောင်တော့ဆက်လက်ကျရှိတယ်ခရီးကျန်ဆက်လက်ကနေတော့အရှိဘောနာဒီကြောင့်မရဖန်ခံရပြီးတော့ ဒီကျွန်တော်ဒီဒီ tape scan ပို့လာတယ်ပို့လာပြီးကျွန်တော်ဒီမြန်မာလူမမရရှိရနေဆက်ဟောစီရင်ကောက်ယူပြီးတော့မြန်မာဒီမှာဒီနိုင်ငံရေးဝန်ကြီးပို့ပြီးမှသူတို့ကစစ်ပို့လာတာဖြစ်ပါတယ်ခင်ဗျာ
ထိုင်းအချင်းထောင်ဒီအချုပ်တွေကလူရက်စီတဲ့မြန်မာတွေကိုမဲဆောက်မြော်ရီမဲဆိုင်တာချီလိုက်ရနောင်းကော့တောင်းလမ်းတွေကနေပြန်လဲလွှဲပြောင်းပေးလို့ရှိပါတယ်ကိုဗစ်ကပ်ဘေးကာလမှာနေဆက်လမ်းတွေတရားတွေပိတ်ထားတဲ့အတွက်ပြည်နယ်တန်ပေးခံရသူတွေကိုအကန့်အသတ်နဲ့သာပြန်ပို့ခဲ့ပါတယ်ဒီထဲမှာတော့မဲဆောက်မြော်ရီချစ်ကြည်တရားနှစ်ကနေပြည်နယ်တန်ပေးသူတွေကိုအများဆုံးလွှဲပြောင်းပေးနေတာဖြစ်ပြီးတပတ်မှ၃ရက်လောက်ကနေရက်ပြန်ပို့ပေးနေတာပါရနောင်းကော့တောင်းရေလမ်းကတော့ကော့တောင်းမြို့ကစောက်ကြီးစင်တာမှာလက်ခံနိုင်တဲ့လူဦးရေပမာဏကိုကြည့်ပြီးထိုင်းဘက်ကနေတလမှာနှစ်ကြိမ်ခန့်လွှဲပြောင်းပေးခဲ့တာဖြစ်ပါတယ်ရှင
်။ဒါကတော့ထိုင်းနိုင်ငံရောက်ရွှေပြောင်းမြန်မာအလုပ်သမားတွေနဲ့ပတ်သက်ပြီးတော့မအေးမှပြောပြသွားတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ဆက်သွယ်မေးမြန်းချက်တစ်ပုဒ်ကိုတင်ပြပါတော့မယ်။ NDAA အမေရိကန်အမျိုးသားကာကွယ်ရေးလုံခြုံရေးဥပဒေပါမြန်မာရေးဖော်ပြချက်ဟာရဝတ္ထုအကူအညီထက်နိုင်ငံရေးအရာပိုပြီးအရေးပါတဲ့တိုးတက်မှုဖြစ်တယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရနိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကပြောဆိုပါတယ်။ NUG အနေနဲ့အမေရိကန်အပါအဝင်ဒီမိုကရေစီနိုင်ငံအနေနဲ့ဆက်သွယ်ရေးမှာနိုင်ငံကိုယ်စားပြုတရားဝင်မှုရအောင်ကြိုးစားနေတယ်လို့ဒေတာရင်းနိုင်ငံအနေနဲ့ Silent Diplomacy ခေါ်တဲ့လူသိမခံတဲ့တန်တမာရေးနည်းလမ်းနဲ့ထိစပ်နေတယ်လို့လည်းပြောဆိုပါတယ်။ NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကိုကိုတားညွန်ဦးကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
။အာဒေါ်စင်မောင်အခုဒီ view ကိုချိန်ပေးပြီးတော့ဖြေချပြီးတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။အရင်ဆုံးကျွန်တော်အရင်ဆုံးမေးခွန်းကတော့ NDA နဲ့ပတ်သက်ပါတယ်။ NDA ပေါ့ဒီ American မြို့သားကာကွယ်လုပ်ပိုင်ခွင့်ဥပဒေကအခုကမရကလည်းဒီပြုလိုက်ပြီဆိုတော့ဥပဒေဖြစ်သွားပါပြီ။အဲ့ထက်မှပြောမယ်ဆိုရင် NUG တို့ PDF တို့ကိစ္စတွေပါပါတယ်။တလောတော့ကကျွန်တော်ဥယျာဉ်မောင်ကိုအင်တာဗျူးရတဲ့ထင်မှာတော့ဥယျာဉ်မောင်ကပြောတာကဒီ NDA နဲ့ဆက်ဆက်တဲ့ကိစ္စတွေကိုနိုင်ငံခြားရေးဦးကြီးဌာနကအဓိကထားပြီးလုပ်မယ်လို့ပြောပါတယ်အဲ့တော့ဒီနိုင်ငံရေးဦးကြီးဌာနအနေနဲ့ဒီ NDA ကိစ္စနဲ့ပတ်သက်လို့ပေါ့နော်ဒီဟိုအမေရိကန်စီကနေပြီးအကူအညီတွေယူဖို့ကိစ္စတွေနဲ့ပတ်သက်လို့ဘယ်လိုများပြင်ဆင်ထားပါလဲနောက်တစ်ခုကဘယ်လောက်ထိထိစပ်နိုင်နေပြီလဲအမေရိကန်စီကနေနောက်ဘာတွေညှိနှိုင်းထားပါလဲ
ဆိုတော့မူအဖြစ် principle အဖြစ်ဖော်ပြထားချက်တွေကတော်တော်လေးကောင်းတယ်အဲဆိုတော့ဒီ principle တွေပေါ်မှာအခြေခံပြီးတော့ကျမတို့က advocate လုပ်ဖို့လို့ရAmerican ဆိုရအောင်ပေါ့လေ advocate လုပ်ဖို့ရာဒီဥပဒေကအများကြီးထောက်ပံ့ဖြစ်တယ်လို့တိကျမြင်တယ်နိုင်ငံရေးရာပေါ့နော်နှစ်ပိုင်းခွဲမြင်ရမယ်လို့မြင်တယ်ကျွန်မမြင်တာတော့ခုန budget အရာရင်နိုင်ငံရေးရာရင်ပေါ့နော်ဆိုတော့ကျွန်မမြင်တာတော့ budget အရာထက်စာရင်ဒါဟာနိုင်ငံရေးအရာကျွန်မတို့အတွက်အဲပို့ပြီးတော့ကောင်းမွန်တဲ့တိုးတက်မှုလို့မြင်ရတယ်ပေါ့နော်ဒီ American ဆိုရရဲ့အဲ commitment ကိုတိုးမြင့်ပြီးတော့မြင်ရတဲ့သဘောလို့ကျွန်မနားလည်တယ်ဘာဖြစ်လို့လဲဆိုတော့ပြီးခဲ့တဲ့နှစ်ကလည်း CDM ပါတယ် Civil Society ဆိုတာပါတယ်အရင်ရှိပြီးသားတွေပါပဲတကယ်ကြတော့အရင်နှစ်တွေတုန်းကဒါဒီ Civil Society တွေကို provide လုပ်မယ် Democracy Promotion လုပ်မယ်ဆိုတာတွေပေါ့လေလူခွင့်ရေးချိုးဖောက်မှုတွေဆိုတာတွေပါမယ်ဒါပေမဲ့ဒီနှစ်ဒီနှစ်မှာကြတော့သူက specifically ဖော်ပြထားတဲ့ clause တွေအရဆိုလို့ရှိရင်တချို့ဟာတွေကလုတ်ကိုလုတ်ရမယ်ဟာတွေရှိတယ်တချို့ဟာတွေကသမရရဲ့လုတ်ပိုင်ခွင့်နဲ့လုတ်ချင်ရင်လုတ်လို့ရတယ်ပေါ့နော်ဆိုတော့နှစ်ပိုင်းပေါ့ဆိုတော့လုတ်ကိုလုတ်ရမယ်ဟာတွေကိုကျမတို့ကတကယ်လုတ်ဖြစ်အောင် effectively ဒီပေါ့လေဒီပေါ့နော် budget အရာပဲဖြစ်ဖြစ်နိုင်ငံရေးအရာပဲဖြစ်ဖြစ်ပေါ့နော်တကယ်ကို end user တွေစီရောက်အောင်အဲကျမတို့တွန်းရလိမ့်မယ်နောက်ဒုတိယတစ်ချက်ဖြစ်တဲ့လုတ်တော်ရည်ပေါ့နော်လုတ်ချင်ရင်လုတ်လို့ရတယ်ဆိုတာမျိုးကြပြန်တော့ဒီအစိုးရဘက်ခြမ်းကျမတို့တွန်းတွန်းတိုက်တိုက်နေပေါ့နော်လုတ်ဖြစ်အောင်လို့အဖို့ကိလို့ရမယ်အပိုင်းဒီလို့နှစ်ပိုင်းမြင်ပါတယ်ခုနဒီ NDA ထဲမှာပေါ့နော်ဆိုတော့ပြောရရင် budget ကတော့မနစ်က budget နဲ့ပမာဏအဖြစ်အတူတူပဲဒါပေမဲ့အကြောင်းအရာအဖြစ်ဥပမာပေါ့နော်အားလုံးလည်းသိထားပြီးကြပါပြီဒီဟို PDF လို့ဆိုတာမျိုးကိုထည့်သွင်းသုံးဆွဲလာတယ်ဒါကတော့မြေပြင်မှာတိုက်ပွဲဝင်နေကြတဲ့ကျွန်တော်တို့ PDF တွေအတွက်တော့အရင်အတက်စရာကောင်းတယ်အဲဟိုရောက်ချင်မှတော့ရောက်မယ်ပြောချင်တာပုံမှန်လေးလေးပြောရအရင်လည်း profit ဖြစ်တယ်ကျယ်လဲကျယ်တယ်ငွေပမာဏအဖြစ်ကောနောက်ပြီးတော့ဟို stakeholder တွေလည်းတအားများတယ်ပေါ်ပြထားတယ်မဟုတ်လား NUG ပါမယ် NUCC ပါမယ် CRPH ပါမယ်ပေါ့နော်ပြီးတော့ civil disobedience ပါမယ်အဲနောက်ပြီးတော့တချို့ဟာတွေဆိုလို့ရှိရင်ဥမာပေါ့ဒီပြည်သူ့ဝင်ခိုးလုံလာတဲ့ defector တွေဆိုတာလည်းထည့်သွင်းသုံးစွဲလာတယ်ဆိုတော့ဒါကတော့ကောင်းတဲ့ကိစ္စလို့မြင်တယ်အရင်တော့ဆိုလို့ရှိရင် American ဆိုရရဲ့ policy အရဒီစစ်တပ်မှာတာဝန်ထမ်းဆောင်ထားတဲ့သူဆိုလို့ရှိရင်เนาะပြည်ဝင်ခွင့် visa ပေးတာဆိုသူတို့ ban လာ ban ထားတာတွေမပေးတာတွေပါလေရှိရပေါ့နော်ဆိုတော့အခုဒီကိစ္စမှာတော့ဘာပဲဖြစ်ဖြေလျှော့လာတယ်လို့ကျွန်တော်မြင်တယ်ဒီပေါ်မှာခြေခံပြီးတော့ကျွန်မကတော့နိုင်ငံရေးအရပေါ့နော်ဒါ American ပြည်တော်စုကိုပို့ပြီးတော့ဟိုတွန်းတွန်းတိုက်တိုက်နေပေါ့နော် advocate လုပ်သွားဖို့လို့ပေါ့လေရှိပါတယ်
အဲ့တော့ခုနကဒီဥပဒေတဲမှာပြောမယ်ဆိုရင် NUG NUCC ပါတယ်ပြီးခဲ့တဲ့နှစ်ကလည်းဒီအသုံးလုံးသုံးပါတယ်သူထင်မှာကျွန်တော်သတိထားမိတော့အဲ့တော့ American ဆိုရနဲ့တရားဝင် NUG ကိုအတိမတ်ပြုတ်နိုင်တဲ့အလားအလာဘယ်လိုရှိပါလဲခင
်ဟုတ်ကဲ့ဆိုတော့ဒီတန်တခင်းတမန်ခင်းနဲ့ပေါ့နော် state တွေပေါ့နိုင်ငံတွေကိုဆက်ဆံတဲ့အခါမှာတော့ဒါအသုံးလုံးကတော့သူတို့အမြဲတမ်း American မှမဟုတ်ပါဘူးတခြားတန်တမန်တွေနဲ့တွေ့တဲ့အခါမှာလည်းပဲသူတို့က state ကိုဆက်ဆံတာဖြစ်တယ် government ကိုဆက်ဆံတာမဟုတ်ဘူးပေါ့နော်ဆိုတော့ government ကို recognize လုပ်တာမဟုတ်ဘူး state ကို recognize လုပ်တယ်ဆိုတော့သဘောမျိုးပေါ့နော်အနေအထားမျိုးရှိရဆိုတော့နည်းနည်းလေးတော့အဲ့ဒါကအဲဟိုပါပေါ့နော်ဟိုဘယ်လိုပြောမလဲပညာသားတော့ပါတယ်လို့ပြောမယ် diplomacy မှာအဲ့တော့ publicly engagement လုပ်ဖို့ကျွန်တော်တို့ကပို့တောင်းဆိုရတယ် recognize လုပ်ဖို့လို့ကဲမရီကောဂနိုက်ဇာအစိုးရလောက်တာမဟုတ်ဘူး state ကိုလောက်တာဖြစ်တဲ့အတွက်ဒါ sovereign state အနေနဲ့မြန်မာနိုင်ငံကိုအတိအမှတ်ပြုထားတာဖြစ်တယ်မြန်မာနိုင်ငံဒါပေမဲ့အဲ့ဒီမြန်မာနိုင်ငံရဲ့ကိုစားပြုခွင့် engagement လုပ်တဲ့ဟာတွေကတော့သူ practical engage ဘယ်သူကိုလုပ်နေလဲဆိုတဲ့အပေါ်မှာတော့ကျမတို့ကယူတော်ရည်ပေါ့အတိတ်ပဲအောက်ယူလို့လို့ရတယ်ကျမတို့တွန်းတွန်းတိုက်တိုက်လုပ်နေတာကတော့ကျမတို့ကို publicly ပို့ engagement လုပ်ဖို့ဟုတ်ပြီအစိုးရကိုအတိအမှတ်ပြုတာမဟုတ်ဘူး state ကိုအတိအမှတ်ပြုတာဆိုရင်ကျမတို့ကိုအစိုးရတရက်အနေနဲ့ public engage လုပ်တာမျိုးပေါ့နော်လူလူရဲ့လူလူကိုကိုစားပြုနေတဲ့အဲကိုစားပြုခွင့်ရှိနေတဲ့အစိုးရအနေနဲ့ပေါ့နော်ကျမတို့ publicly engagement လုပ်တာမျိုးပေါ့လုပ်လို့မရဘူးလားဆိုပြီးကျမတို့ advocate လုပ်နေတာရှိပါတယ
်ဟုတ်ကဲ့ကျွန်တော်တစ်ဆက်သေးမိချင်တာက UNSC ဆုံးဖြတ်ချက်ကိစ္စပါမကြခင်က UNSC ကနေပြီးထူးခြားမြန်မာနိုင်ငံနဲ့ပတ်သက်လို့ဒါလွတ်လပ်ရပြီးနောက်ပိုင်းမှာပထမဆုံးအချိန်ဆုံးဖြတ်ချက်ထွက်လာပါတယ်ပြောမယ်ဆိုရင်ဆိုရင်နေကြတဲ့တရုတ်ရုရှားအိန္ဒိယသူတို့ကဟိုတရုတ်ရုရှားဆိုဗီဒီယိုမပေးပါဘူးဒါပေမဲ့မဲမပြီးပဲနေခဲ့တာပေါ့နော်ဒါပေမဲ့ဆုံးဖြတ်ချက်ကတည်ဖြတ်သွားတယ်အဲ့တော့ဒီ UNSC ဆုံးဖြတ်ချက်နဲ့ပတ်သက်လို့ရောလက်ရှိမြန်မာဒီမိုကရေစီအရေးအတွက်နောက် NUG အတွက်ဘယ်လောက်ထိမျှော်လင့်စရာရှိပါလဲခင
်ဗျစစ်ကောင်စီက response လုပ်တဲ့အခါမှာလည်းခုန NDA ဟိုတာဟို American ဘာမလုပ်နဲ့ညာမလုပ်နဲ့ဆိုပြီးတော့အဲ့လိုအကြံခံရေးတွေပါတယ်တုံးပြီးတော့ပေါ့ဗျာဟိုဆန္ဒပြတာရှိပေမဲ့ဒီ UNSC resolution ကိုအရင်ကြီးတင်းတင်းရင်းရင်းပြောတာမျိုးမရှိဘူး statement တစ်ခုကိုရှင်းကြည့်မယ်ဆိုရင်မြင်တာရယ်ပေါ့နော်စစ်ကောင်စီကထုတ်တဲ့ statement မှာလည်းအဲ့တော့ဒါကြောင့်မို့လို့ဆိုတော့ပို့ပြီးတော့ဒီ UNSC ရဲ့ resolution ကကြတော့ဟိုနိုင်ငံတကာနိုင်ငံတွေကမဟုတ်ဘူးတကယ်ပေါ့နော်ဒီကုလသမဂ္ဂဝင်နိုင်ငံတွေအားလုံးရဲ့ဒီလုံခြုံရေးကောင်စီကပေါ့နော် stakeholder တွေအားလုံးရဲ့သဘောတူညီချက်နဲ့အနည်းဆုံးတော့မကန့်ကွက်ဘူးပေါ့လေခုနကဗီဒီယိုအနာကင်ဆယ်ထားတဲ့နိုင်ငံတွေကမကန့်ကွက်ဖ ೇನೆ သွားတဲ့အတွက်ကြောင့်မို့လို့ဒါဘိုင်ဒင်ပို့ရှိတယ် result statement မဟုတ်ဘူးကြေညာချက်တသက်မျှတာမဟုတ်ဖ ೇನೆ သူ resolution ဆုံးဖြတ်ချက်ဖြစ်တယ်ပေါ့နော်အဲ့တော့ဒီဆုံးဖြတ်ချက်ဖြစ်တဲ့အတွက်ကြောင့်မို့လို့ဆုံးဖြတ်ချက်ကိုလိုက်နာရမယ်ကောင်တွေပေါ်ရမယ်တောင်းဝန်ရှိသွားတယ်စစ်ကောင်စီမှာပို့ပြီးတော့ pressure ရသွားတယ်လို့ကျမတို့မြင်နေပေါ့နော်ကျမတို့လိုချင်သလောက် terms ကြီးမရဘူးဟို language တွေကအရင် strong မဖြစ်ဘူးဆိုပေမဲ့ဒီဟာကတော့ဆုံးဖြတ်ချက်ဖြစ်တဲ့အတွက်ဒါ binding ဖြစ်တဲ့အဲเนาะ document တခုလို့တော့ကျမတို့ပြောလို့ရပါ
တယ်ဟုတ်ကဲ့တကယ်ဆက်ဆံပါပဲအခုဒီကနေ့ဆိုရင်ကျွန်တော်တို့ကြားတော့တရုတ်နိုင်ငံရဲ့ဒီမြန်မာနိုင်ငံဆရာ2 course လေးတက်ပေါ့ဟိုမြန်မာနိုင်ငံကိုရောက်တယ်ဒီပတိုင်ကလည်းတိုင်းနာဖွဲ့လက်နက်ကန်ဖွဲ့ချုပ်နဲ့တွေ့ရလို့သိရပါတယ်အဲတရုတ်ဆိုရရဲ့ယက်တီချက်ကပြောမှဆိုရင်ဒီ new dollar နောက်ပိုင်းမှာဒီစစ်ကောင်စီကိုဆက်ဆံတာကအရေးရင်စစ်စူရီလိုမျိုးပြင်းပြောင်းတင်းတင်းကြီးသူရက်တည်တဲ့ပုံစံမျိုးတော့ကျွန်တော်မတွေ့ရအောင်အဲ့တော့ NUG နဲ့တရုတ်စူရကြားတဲ့ဆက်ဆံရေးရောဘယ်လိုရှိပါလဲခင
်ဗျဟုတ်ကဲ့ကျွန်တော်တို့ဒီ UN လုံခြုံရေးကောင်စီ resolution မှာနိုင်ငံအလိုက်ပေါ့နော်ဒီ PR ကပြောဆိုသွားကြတယ်လေနားထောင်မိကြမှာပါဆိုတော့ဒါကလည်းသက်ဆိုင်ရာနိုင်ငံတွေရဲ့ဟိုဝါရလို့ကျွန်တော်တို့မှတ်ယူလို့ရတယ်ပေါ့နော်အထူးသဖြင့်ကျွန်မအိန္ဒိယကိုယ်စားလှယ်ပြောထားတဲ့အထက်မှာမြန်မာပြည်နဲ့ပတ်သက်လို့နောက် data ring engagement လုပ်တဲ့အခါမှာသူက silent diplomacy ကပို့ပြီးတော့ prefer ဖြစ်တဲ့ဆိုတဲ့ clause လေးတခုကျွန်မတွေ့လိုက်တယ်ပေါ့ဆိုတော့ပြောရရင်တော့ဒါပါပဲကျွန်တော်တို့မှာ ASEAN နဲ့ပဲဖြစ်ဖြစ်အိန္ဒိယချင်းနိုင်ငံနေနဲ့ပဲဖြစ်ဖြစ်ကျွန်တော်တို့တွေကတော့အစောပိုင်းနေရကျွန်တော်တို့ publicly စာပို့တာစာဘာလုပ်လို့ Facebook ပေါ်တင်တဲ့လူတို့ကိုသိပေးတယ်ပေါ့လေဆိုတော့ဒါတွေကပြန်ပြီး review လုပ်တဲ့အခါကျတော့တိတ်အလုံးမဖြစ်ဘူးအပေါ်မှာလည်းပြောရရင်ဆိုတော့အဲ့တော့ကျမတို့ global မှာ engage လုပ်နေရတာကပုံစံနှစ်မျိုးရှိတယ် data ring regional ကို engage လုပ်ရတဲ့ဟာကြတော့လေပုံစံတစ်မျိုးနဲ့ရှိတယ်ပေါ့နော် diplomacy မှာလည်းပုံသဏ္ဍာန်ညီမျိုးစုံရှိကြတာ ਉਹ ဆိုတော့ silent diplomacy ကလည်းပဲနီးနာတစ်ခုဖြစ်ပါတယ်ဆိုတော့ပြောရမယ်ဆိုရင်ကျမတို့အနေနဲ့တော့အတက်နိုင်ဆုံးကျမတို့ဘက်က engagement လုပ်ရမယ်နိုင်ငံတွေအနီးနားချင်းနိုင်ငံတွေ data ring နိုင်ငံတွေနော်ကမ္ဘာနိုင်ငံတွေနဲ့ကျမတို့တောက်လျှောက် engagement လုပ်တယ်ကျမတို့ဘက်ကစပြီးတော့ engagement လုပ်ခဲ့တာရှိတယ်စောင့်ရတာရှိတယ်သူတို့ဘက်က response လုပ်လာဖို့ကျမတို့ကိုတုံ့ပြန်လာဖို့တော့စောင့်ခဲ့ရတဲ့အချိန်ကြီးအများကြီးရှိပါတယ်သို့တော်လည်းပဲကျမတို့ data ring ASEAN အပါအဝင်ပေါ့နော်ကျမတို့ဘက်ကတော့အိန္ဒိယချင်းနိုင်ငံနေနဲ့ ASEAN နိုင်ငံနေနဲ့အားလုံးနဲ့ကိုကျမတို့ actively engagement လုပ်နေပါတယ်လို့တော့ကျမဒီလောက်တော့ပြောလို့ရပါတယ်နော် engagement ရှိပါတယ်
ဟုတ်ကဲ့တစ်ဆက်သေးကျွန်တော် ASEAN ကိစ္စမေးချင်ပါတယ်ပြောမယ်ဆိုရင် ASEAN ဒီကဒီပုံသဘောတူချက်၅ချက်ပေါ့သူချလာတယ်နိုင်ငံတကာကလည်းဒီတိုင်းဆက်လုပ်ဖို့ဆိုပြီးတော့ပြည်ကလူမျိုးကောင်စီတောင်းဆိုချက်ဒီမှာလည်းပါလာတယ်ပေါ့နော်အဲကျွန်တော်ကထိုင်းနိုင်ငံကကမ္ဘာထလုပ်ပြီးတော့တချို့အာဆီယံနိုင်ငံကြီးဝင်ကြီးတွေနဲ့မြန်မာစစ်ကောင်စီနဲ့တွေ့လာမျိုးတွေလည်းရှိပါတယ်အဲ့တော့ဒီ NGO ပေါ့တော့ NGO အနေနဲ့ဒီစကားဆနဲ့စီစဉ်ဆွေးနွေးပြီးတော့ညှိနှိုင်းလောင်လို့အာဆီယံကဖိအားပေးလာနိုင်တဲ့သဘောမျိုးတွေရောရှိလာနိုင်ပါလား
အာဆီယံချဲ့ကပ်မှုဟာအာဆီယံချာတာမှာအခြေခံရလိမ့်မယ်တိချက်ပေါ့နော်။နောက်ဒုတိယချက်ကမြန်မာပြည်နဲ့ပတ်သက်ရင် 5 point consensus ဆိုတာရှိတယ်။နောက်နောက်ဆုံး 15 point ရှိမယ်ပေါ့နော်။ 15 point ရှိမယ်ဒါ all stakeholder နဲ့သူတွေ့ရမယ်စကားပြောရမယ်လို့ရှိတယ်ပေါ့နော်။ဆိုတော့အဲ့ဒီခါမှာလည်းပဲမြန်မာပြည်ရဲ့အရေးကိုဖြည့်ရှင်းတဲ့ခါမှာမြန်မာ lead ပေါ့နော်။မြန်မာကဥဆောင်တဲ့ solution ဖြစ်ရမယ်ဆိုတဲ့သဘောတရားမျိုးတွေရှိတယ်။ထို့အတူလူထုရဲ့ဆန္ဒကိုထင်ရှားရမယ်။အဓိကအဲ့ဒါအရေးကြီးဆုံးပဲလို့တင်ပါတယ်ဆိုတော့ဒီအခြေခံတွေကိုကြော်လွန်ပြီးတော့ကျွန်တော်တို့ကိုဖိအားပေးလို့ရမယ်လို့ကျွန်တော်တို့မထင်ပါဘူ
းဟုတ်ကဲ့ကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါတယ်ဒေါ်စင်မောင်ရဲ့ပုဂ္ဂိုလ်ရေးခိုင်မှုပါပြောမှဆိုရင်ဒေါ်စင်မောင်ကအခုဒီ CRPH NUG ကိုစပြီးတော့ဟိုဖွဲ့စည်းဖို့ကြိုးပမ်းနေတယ်ထင်ပါထိဆုံးကဥဆောင်သူတစ်ခုတူဖြစ်တယ်လို့ကျွန်တော်နားလဲပါတယ်အဲ့တော့မြန်မာနိုင်ငံရဲ့အပြောင်းလဲနဲ့ပတ်သက်လို့တော့ဒေါ်စင်မောင်ဘယ်လိုများမျှော်လင့်ထားလဲဗျအရင်လိုပဲစစ်တပ်နဲ့ပြန်လဲတင့်မြတ်ရေးနဲ့ပြောင်းလဲသွားမလားဒါမှမဟုတ်တခြားပုံစံတစ်တစ်ခုခုကိုမျှော်လင့်ထားပါလား
ဒီစစ်တပ် institution ကိုခေါင်းဆောင်မှုပေးနေတဲ့သူတွေရဲ့စဉ်းစားပုံတွေဟာသူတို့ရဲ့တကူရေကိုကြိုးစီးပွားထက်ကိုကြော်လွန်ပြီးတော့စဉ်းစားတာမျိုးမရှိဘူးလို့ကျွန်မမြင်တယ် even စစ်တပ်ရဲ့အကျိုးစီးပွားကိုတော့သူတို့စဉ်းစားတာမဟုတ်ဘူးလို့ကျွန်မမြင်တယ်အဲ့တော့နိုင်ငံရဲ့အကျိုးစီးပွားဆိုတော့ပြီးရောပေါ့လေဆိုတော့ပြောရရင်ဒီ2008ဖွဲ့စည်းပုံခြေခံဥပဒေဟာပြီးသွားပြီပေါ့နော်အလုံးမဖြစ်တော့သူတို့ကိုယ်တိုင်ချိုးဖောက်လိုက်တာဖြစ်တယ်အခုမှပြန်ပြီးတော့ပြန်ပြောမနေနဲ့တော့တကယ်တော့ဒီအာဏာသိမ်းခဲ့တဲ့ကိုက2008ကိုချိုးဖောက်ပြီးသားဖြစ်သွားတယ်ပေါ့နော်တိချက်ဆိုတော့နောက်တစ်ခုကဘာပြောလဲဆိုတော့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ကျမတို့ရဲ့အမျိုးသားပြန်လည်တင့်မြတ်ရေးကိုလည်းတွားလို့မရတော့ဘူးဆိုတာဒါသက်တည်ပြနေပြီဆိုတော့ကျမတို့နီလန်းတစ်ခုလိုတယ်စဉ်းစားပုံလေးအစ်တစ်ခုလိုတယ်ပေါ့ဒါကလည်းတကယ်တော့အစ်တော်မဟုတ်ပါဘူးအရင်က alternative စဉ်းစားထားတဲ့စဉ်းစားပုံလေးပါဆိုတော့စစ်တပ်ရဲ့ supremacy ပေါ့မြန်မာနိုင်ငံရေးမှာပေါ့နော်ဒါကတင်ရှင်ဆိုတဲ့ sense တွေဒီဟာတွေနဲ့တော့ကျမတို့အလုံးမဖြစ်တော့တာသိကြတယ်အဲ့တော့ဒါကိုအခြေခံထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုလည်းပဲကျမတို့လက်ခံလို့မရတော့ဘူးအဲ့တော့ဒီစစ်တပ်ကနိုင်ငံရေးမှာမပါဘူးပေါ့နော်ကိုယ်နေရကိုယ်နေဖို့ကအရေးကြီးတယ်လို့ကျမတို့အမြင်တယ်ဒီဒေါ်လာရေးရဲ့အဓိကအခြေခံအကြောင်းတရားဒါပဲပေါ့နော်ဆိုတော့ဒါကိုလက်ခံနိုင်ဖို့လို့လိုတယ်လက်ခံနိုင်တဲ့ခေါင်းဆောင်တွေစစ်တပ်ထဲမှာပေါ်လာဖို့လိုတယ်ဒါမှသာလျှင်လူထုနဲ့တခြားစီဖြစ်သွားတဲ့စစ်တပ်ရဲ့ဂုဏ်သိက္ခာကိုသူတို့ပြန်ပြီးတော့ပေါ့နော်တည်နိုင်မှာပေါ့နော်အဲ့တော့စစ်တပ်ထဲမှာလည်းသူရဲကောင်းတွေလိုတယ်အဲကျမတို့ပြောချင်အရသားထဲမှာတော့မှတော့လောက်သေးရဲတဲ့သူရဲကောင်းတွေပေါ်နေတာဘာလို့တိုင်းပြည်ကာကွယ်မယ်ဆိုပြီးတော့လက်နက်တွေကင်ထားပြီးတော့ရဲရဲတောက်လောက်လာခဲ့တဲ့တပ်မတော်သားတွေထဲမှာမပေါ်ရတာလဲပေါ့ကျွန်တော်တို့ဒီနေရာမှာဒါကိုပြောချင်တယ်လိုအပ်တယ်ကျွန်တော်တို့ပေါ့နော်ဒီကိုစစ်တပ်ကိုကဲတယ်ကိုကိုရန်ကဲတင်ရလိမ့်မယ်ဒီလိုမျိုးလူတစုအာဏာယူလက်ထဲရနေပြီးတော့ကဲတင်မဲ့သူရဲကောင်းတွေလိုပါတယ်ကျွန်မဒီနေရာကနေပြီးတော့စစ်တပ်ကိုလည်းဒီသတင်းစကားပေးချင်တယ်ပေါ့နော်ဆိုတော့ဒါမှသာလင်ပြည်သူတပ်မတော်ပြန်ဖြစ်လာမယ်အဲ့တော့ဘာပြောချင်လဲခွန်းနဲ့ကျွန်တော်တို့ဒီတစ်ခေါက်လိုတာကတော့ security sector reform ပေါ့နော်လုံခြုံရေးကဏ္ဍပြုပြင်ပြောင်းလဲရေးကိုကျွန်တော်တို့initiative လို့ကိုလုပ်ရလိမ့်မယ်ဒီတော်လိုင်းရေလွန်ကာလမှာပေါ့နော်အခုဆိုရင်လက်နက်ကိုင်အဖွဲ့တွေလည်းကျမတို့အများကြီးဖြစ်လာတယ်ခုနစစ်တပ်ကိုယ်တိုင်ကလည်းပြတ်ယွင်းသွားပြီဆိုတော့လုံခြုံရေးကဏ္ဍပြတ်ယွင်းသွားတဲ့အတွက်ကြောင့်မို့လို့ဖြစ်တဲ့ကိစ္စလို့ကျမတို့မြင်တယ်ဒါကိုမတည်နိုင်မချင်းနိုင်ငံရေးပြဿနာလည်းဖြေရှင်းနိုင်မှာမဟုတ်ဘူးဒါတော့အခြေခံအကြောင်းတရားအဖြစ်တော့နိုင်ငံရေးမှာစစ်တပ်ကဝင်ပြီးတော့မဆွတ်ဖက်ရဘူး professional ဖြစ်ရမယ်ဆိုတဲ့အခြေခံစဉ်းစားချက်ရှိကိုရှိရမယ်လို့ကျမတို့မြင်တယ်ပေါ့နော်ဒါမှမရှိလို့ရှိရင်တော့ဒီအပြောင်းလဲကိုကျမတို့ပေါ်ဆောင်ဖို့ခက်ပါလိမ့်မယ
်ဟုတ်ကဲ့ဘုလိုချင်းယူပြီးဖြစ်ကြပြီးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကျွန်မလည်းပြီးပြီ
ဒါကတော့NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မာအောင်ကိုကိုသားညွန့်ဦးဆက်သွယ်မေးမြန်းခဲ့တာပဲဖြစ်ပါတယ် VOE ရဲ့စနေနေ့မနေ့ဖက်အတန်းလွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်မကြမီပဲအပတ်စဉ်ကဏ္ဍအထူးအစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်တဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာပါခင်ဗျာ။ VOA American အသံရဲ့စနေနေ့မနေ့ဖက်အသံလွှင့်အစီအစဉ်တွေကို line meter 25kilohertz 11.33 ညလိုင်းဒူမီတာ40 kilohertz 9.33 ညလိုင်းဒူမီတာ58 kilohertz 9.85တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဆက်လက်ပြီးတော့အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့နှိပညာအစီအစဉ်တွေရဲ့အထူးအစီအစဉ်တွေကိုထုတ်လွှင့်မှာတော့မယ်ပထမအဦးဆုံးအနေနဲ့ကတော့အမျိုးသမီးအစီအစဉ်ကိုထုတ်လွှင့်မှာဖြစ်ပါတယ် စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာဒီ2022ခုနှစ်တနှစ်တာကာလအတွင်းအာဏာရှင်စန့်ကျင်လှုပ်ရှားမှုတွေရဲ့တိုးတက်မှုဆုပ်ယုပ်မှုအခြေအနေတနှစ်တာပြတ်သန်းမှုအတွေ့အကြုံတွေနဲ့ပတ်သက်လို့ကိုယ်တိုင်ပါဝင်နေတဲ့အမျိုးသမီးတွေရဲ့အမြင်တချို့ကိုပြီးခဲ့တဲ့သတင်းပတ်တကွာနှစ်ချုပ်အထူးအစီအစဉ်အဖြစ်တင်ပြခဲ့ပါတယ်။ဒီသတင်းပတ်မှာလည်းဒီလိုတနှစ်တာပြတ်သန်းမှုတွေကနေဘယ်လိုသင်ခန်းစာတွေယူပြီးနှစ်သက်အတွက်ဘာတွေပုံမှုတိုးတက်ကောင်းမွန်အောင်ဆောင်ရွက်နိုင်မလဲဆိုတာကိုလူပောင်တဲ့ဒီမိုကရက်တစ်ပါတီအတွက်ပဲအထူးတွေ့ရင်မှုမှနှင်းနှင်းမွေးဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းဆောင်ရွက်မှုအဖွဲ့ ACDD ရဲ့စီယုံရေးလှုံ့ဆော်ရေးမှုမတ်တင်စာရှင်းလင်းရေး CDM လှုပ်ရှားမှုမှာပါဝင်သူတရားသူကြီးတူဖြစ်တဲ့မတ်တင်စာများတို့ကိုဆက်သွယ်မေးမြန်းပြီးနှစ်ချုပ်အထူးအစီအစဉ်ဒုတိယပိုင်းအဖြစ်မတ်ခင်ဖြူထွေးကဒီသတင်းပတ်အမျိုးသမီးကဏ္ဍမှာတင်ဆက်ထားပါတယ်ခင်ဗျာ
There's a path we must choose sometime. Gotta stand up and fight sometime.
မမတ်နေမွေးရောအခုဆိုရင်ဘာပဲဖြစ်ပြောတော့နော်ဒါဒုတိယမြောက်နေ့ဖြစ်လာပြီ။တမ်းမြောက်နေ့တွေဆိုရမ်းမြောက်နေ့တွေလာအောင်မလားစသဖြင့်ပေါ့နော်။ဆိုတော့တော်လိုက်ရေးတစ်ခုဆိုတော့အချိန်ကြာလေးရှိရဲဆိုတော့ဒါကအားလုံးကသိမိတာပါ။ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်ပေါ့ဒီတစ်နှစ်တာအတွင်းမှာအကယ်၍များဒီလိုသာလုပ်ခဲ့ရင်တော့ဒီလိုပိုကောင်းနိုင်တယ်စသဖြင့်ပေါ့နော်။ဆိုတော့အားနေချက်ပို့ပြီးတော့ပြင်ပြီးတော့လုံနိုင်တဲ့အနေအထားမျိုးဘာတွေများတွေ့ပြီးတယ်လဲเนาะဘယ်လိုများအမတုံ့တက်မိလဲ
ဟုတ်ကဲ့ကျမအမြင်ကတော့လေတော်လန်ရေးရဲ့သဘာဝကတော့နှုတ်ရငါနေပြီးတော့ရင့်ရတာတော့ဒါတော်လန်ရေးရဲ့သဘာဝပါပဲဆိုတဲ့ခါကျတော့ဒီလိုတော်လန်ရေးနှုတ်ရနေရင့်ဖို့အတွက်ကိုကျွန်တော်တို့စောင့်စားရတယ်စူးစားရတဲ့အချိန်မှာတော့လူရဲ့ချက်တွေအများကြီးရှိနိုင်တယ်တယောက်ယောက်သဘောထားပွင့်လင်းမှုတွေရှိနိုင်တယ်မယုံကြည်မှုတွေရှိနိုင်တယ်ဆိုတဲ့အခါကျတော့ဒါမျိုးကျမတို့ကချင်းချင်းယုံကြည်လာအောင်လို့အတွက်ကိုနောက်တစ်ခါလူရဲ့ချက်ကွဲလွဲချက်တွေကိုကျမတို့ကြားထဲမှာပို့ပြီးနီးစပ်လာအောင်လို့နီးကပ်လာအောင်လို့တိစောက်ရတဲ့အချိန်မျိုးရှိတယ်ဒါပေမဲ့တခုရှိတာကတော့ဘာလဲဆိုတော့အဲ့လိုလုပ်ရတဲ့အချိန်ကာလကတိတ်မကြဘူးတော့လို့ပါတယ်အဲ့တော့နေ့တိုင်းပဲလေဒီစေအုပ်စုကနေပြီးတော့လူတွေကိုတတ်ဖြတ်နေတယ်အိမ်လေးရွာလေးမိရှူတယ်ပြီးတဲ့ခါကျတော့ဒီကျွန်တော်တို့ရဲဘော်ရဲဘက်ဒီပေါ့နော်တော်လိုင်းရဲဘော်ရဲဘက်ဒီနောက်တစ်ခါသူရဲ့မိသားစုဝင်မှမချမ်းပေါ့နော်ဖန်စီနှိပ်စက်အားတတ်ဖြတ်တာကြီးထောင်ချတယ်လုံနေဆိုတဲ့ခါကျတော့ကျွန်တော်တို့ဒါကိုသတိကြီးကြီးနဲ့ပေါ့နော်ကျွန်တော်တို့ချင်းချင်းဘလို့ရင်ဘက်နီးအောင်လုပ်ကြမလဲနောက်တစ်ခါဒီတော်လိုင်းကိုမြင်မြန်အောင်ဘလို့လုပ်ကြမလဲဆိုတဲ့ခါကိုကျွန်တော်တကယ်ကိုကြိုးစားကြဖို့လိုအပ်လာပေါ့ဆိုတော့ခါကျတော့ဒီတော်လိုင်းမှာပေါ့နော်ဒီတက်ဦးမှာရှိတယ်လို့အများကသတ်မှတ်ကြတာပေါ့နော်ဒီ NUG ပေါ်ပေါက်လာလဲဆိုတာအမျိုးသားညီညွတ်ရေးအစိုးရပေါ်ပေါက်လာတာကောင်းတဲ့ကိစ္စဖြစ်တယ်နောက်တစ်ခါအမျိုးသားညီညွတ်ရေးအတိုင်းအမြံကောင်းတယ် NUCC ပေါ်ပေါက်လာတာကောင်းတဲ့ကိစ္စဖြစ်ပါတယ်သို့တော်လည်းပဲကျွန်မအမြင်ပုံမှန်လင်းပြောရလို့ရှင်တော့ဒါ NUG ဆိုလို့ရှိရင်လည်းတော်လိုင်းအစိုးရတည်းအတွင်မှုအတွင်မှုဆောင်မှုအတွက်လိုအပ်ချက်တွေရှိနေသေးတယ် NUCC ဆိုလည်းထုံးကြီးလည်းကောင်းပဲပေါ့နော်တပ်ပေါင်းစုအသင်းတန်းဆောင်ပြီးမယ်လို့တကယ်တမ်းမှာတပ်ပေါင်းစုရဲ့ပုံတံတန်းမျိုးသွားဖို့ကတော့လိုအပ်ချက်တွေရှိနေသေးပဲဖြစ်ပါတယ်ဆိုတော့ကျွန်မတို့ချာမှာတကယ်ကိုညွတ်တဲ့ချိတ်ဆက်မှုရှိတယ်ပေါ့နော်နှစ်တာရာအားကောင်းတဲ့အမျိုးသားညီညွတ်တပ်ပေါင်းစုတည့်ရက်နဲ့တော်လိုင်းအစိုးရတည်းကပြပြပြပေါ်လာလို့ဆိုတာကကျွန်တော်တို့ကိုယ်တိုင်အပါဝင်ပေါ့နော်အားလုံးပိုင်းကြိုးစားကြဖို့လိုပါတယ်ဆိုတော့ဒီနေရာမှာဟိုတခုရှိတာကတော့အားကောင်းတာတခုကတော့ဗာလဲဆိုလို့ရှိရင်အခုတော်လိုင်းမှာပေါ့နော်ခေါင်းဆောင်ပိုင်းမှာလည်းအမျိုးသမီးတွေပါဝင်လာကြတာကိုကျွန်တော်ခုနကလည်းပြောခဲ့တာရှိပါတယ်ဆိုတော့ NCC ထဲမှာဆိုရှင်လည်းခေါင်းဆောင်မှုပိုင်းမှာအမျိုးသမီးတွေပါဝင်အခုအရင်ကတည်းကတော့ပေါ့နော်ဟိုနိုင်ငံကြီးကောင်းဆောင်မှုမှာပို့ပြီးအကောင့်တော်တွေ့ရတယ်။သို့တော်လည်းပဲဒီထက်ပို့ပြီးတော့ပတ်ဝန်းလာဖို့ဆိုတဲ့ဟာမျိုးတော့ကျွန်တော်တို့ညှော်လင့်နေပေါ့နော်။ပေါ့နော်လက်နက်ကအင်အားစုကြီးအပိုင်းကိုပြောမယ်ဆိုလို့ရှိရင်လည်းအခု PDF တွေရှိမယ် Local PDF တွေရှိမယ်နောက်ကတိုင်းတန်းတော်လိုင်းအင်အားစုကြီးရှိမယ်ပေါ့နော်။အဲ့ချိန်မှာဆိုလို့ရှိရင်လည်းဒီအမျိုးသမီးတော်တော်များများပါဝင်လာတာကျွန်တော်တွေ့ရတယ်။အရင်ကဆိုလို့ရှိရင်အမျိုးသမီးတွေပါတော့ပါကြတယ်သို့တော်လည်းပဲအပေါင်းအင်အားကနည်းခဲ့တယ်ပေါ့နော်။အခုကျတော့ဒီမီဒီယာအကောင်ဒါကောနော်တကယ်လဲပေါအောင်မှုအကောင်တော်ပေါ့နော်ဒီအမျိုးသမီးရဲ့ပေါအောင်မှုကိုတကယ်ကိုအားရစရာတွေ့ရပါတယ်ဥမာပေါ့နော်မြောင်အမျိုးသမီးတက်ဖွဲ့လိုမျိုးဆိုလို့ရှိတာဒါအမျိုးသမီးတွေပဲစုဖွဲ့ထားတဲ့ပုံစံတွေကျွန်တော်တို့တွေ့ရတယ်နောက်တစ်ခါကျတော့ဒီအဲ့လိုမျိုးကိုမလုံဆောင်နိုင်တဲ့သူများဒီပြင်လင်းဒီတွန်လိုင်းထောက်ဖို့ပေါ့နော်အဲ့ဒီကိစ္စတွေမှာအနည်းနည်းခုံမှုပေါအောင်နေကြတာတွေ့ရပါတယ်ဒီနေရာမှာကျွန်တော်တို့ခုအတိမတ်ပြီပြောဖို့ချီချီကုန်ပြီလို့လာကတော့နိုင်ငံတကာရောက်နေတယ်ကျွန်တော်တို့ရဲ့သွေးရင်းသားချင်းတွေပဲဖြစ်ပါတယ်သူတို့ရဲ့ဒီတော်လိုင်းရေးမှာတက်ဆွမ်းသမျှထက်တာပို့ပြီးတော့ပါဝင်ထည့်ဝင်မှုတွေကတကယ်ကိုပဲအားရစရာကောင်းတယ်တကယ်လည်းကျေးဇူးတင်ဖို့ကောင်းတယ်ဆိုတဲ့ကိစ္စကိုကျွန်တော်ပြောချင်တယ်တပြိုင်နက်တည်းမှာလည်းတကယ်ကိုအဓိကကျတဲ့ကိစ္စကတော့ကျွန်တော်တို့ပြည်သူတွေကိုယ်တိုင်ရဲ့ဒီတော်လိုင်းရေးတန်ဖိုးထံအောင်ရမယ်ဆိုတဲ့ စွဲတန်လေးထံဖြစ်ပါတယ်ခုနကမတ်တေစာရှင်းလေးပြောသလိုပဲကျမတို့ကဒီတော်လိုင်းတန်လေးထံကိုရင်မာပိုက်ပြီးတော့နေတိုင်းနေတိုင်းကိုနိုင်တာနောက်တခါကိုနိုင်တာထက်တောင်ပို့ပြီးတော့မှဆက်ဆက်တက်မှလုပ်နေကြရတဲ့အခြေအနေမျိုးနဲ့ကျမတို့တည်ဆောင်သွားကြဖို့လိုတယ်ဒီနွေတော်လိုင်းရေးမှာကျမတို့ပေါ်ပေါက်လာတဲ့တန်လေးထံတွေကအများကြီးကြရတဲ့အတိုင်းပဲဒီ2008အပြီးတိုင်းဖြစ်သေးရေးလို့နောက်တခါကျတော့ဒီတည်နာရှင်စနစ်အမစ်ဖြတ်ချိန်မုန်းရေးလို့နောက်ဖရက်ဒီမူစီပြည်တော်စုပေါ်ပေါက်ရေးလို့ဆိုတော့အခုကျမတို့ပြည်ပြည်ချာမှာဒီဒီစားကြပြီဖြစ်တယ်ကျွန်မကတော့လို့စားတယ်နောက်တခါဒီစစ်အုပ်စုကိုမလိုချင်တော့ဘူးကျမတို့ရဲ့နာဂတ်ကာလမှာစစ်အုပ်စုမပါနိုင်ငံရေးမှာမပါဝင်တဲ့ပေါ့နော်ဒီစစ်တပ်ကနိုင်ငံရေးမှာမပါဝင်တဲ့အခြေအနေမျိုးနောက်တခါကျစစ်တပ်ရှိခဲ့တဲ့ဆိုရင်တော့မှပဲဖရက်ဒီမိုစီဖရက်တက်မလို့ကြီးကဖြစ်ရမယ်ဆိုတဲ့ဟာကျွန်တော်တို့ဒီချမှာကြပြီဖြစ်တယ်ဆိုတာကကျမတို့ဒီတော်လိုင်းရဲ့အကောင်နဲ့အကောင်ချစ်တဲ့ဖြစ်တယ်ဆိုတဲ့ခါကျတော့ဒီတော်လိုင်းရဲ့အရွေးကိုတည်ဆောင်ရတဲ့ခါမှာခုနကပြောခဲ့တဲ့တုတ်တက်မှုဆုပ်ယုပ်မှုတွေအားလုံးကိုကျမတို့ကဟန်ချက်ကြီးထိမိပြီးတဲ့ခါကျတော်လိုင်းရဲ့သင်ခန်းစာတွေရယူပြီးတော့ရှေ့ကိုဘယ်လိုဆက်ကြရမလဲဆိုတဲ့အကြောင်းကျွန်တော်တို့အားလုံးပိုင်းဆောင်ရွက်ကြဖို့အရေးကြီးတဲ့အခြေအနေဖြစ်တယ်လို့ကျမကတော့ယူဆပါတယ်ရှင်
ဟုတ်ကဲ့မတ်တင်စာရှင်းလက်ကြီးကိုဒီတနှစ်တာအတွင်းလိုအပ်ချက်အားနဲ့ချက်ဘာတွေမြင်မိပြီးတော့2023အတွက်ဘာတွေပြင်ဆင်တင်တယ်လို့ထင်ပါလဲရှင်
ကျမအနေနဲ့ကတော့အဓိကဒီတော်လိုင်းကာလအတွင်းမှာတခုပေါ့နော်ဘာလဲဆိုတော့ညညွေးရေးဆိုရဲဒီအပြောပေါ့နော်ညညွေးရေးဆိုရဲအပြောမှာကျမတို့တတိထားမှာဘာလဲဆိုရင်ကျမတို့ညညွတ်ရမယ်ဒါပေမဲ့တစ်ချိန်တည်းမှာလည်းဟိုဘလို့ညညွတ်ရေးလဲဘယ်ဟာကိုဥတည်တဲ့ညညွတ်ရေးလဲဆိုတဲ့အပိုင်းကိုကျမတို့အားလုံးဆွေးနွေးကြဖို့ပေါ့နော်နောက်တစ်ခုကဒီစဉ်းစားချက်တွေကဒီတော်လိုင်းမှာဆိုရင်ကျမထင်တယ်အမြဲတမ်းပြောခင်ရတဲ့ဟာဥမာတစ်ခုခုပြောလိုက်မယ်ဝေဖန်လိုက်မယ်ဒါမှမဟုတ်တစ်ခုထောက်ပြလိုက်မယ်ဆိုရင်တစ်ဖက်ကရန်သူတွေကျင့်နေသွားမလားအဲရန်သူတွေဒါကိုပျော်သွားမလားဆိုတာမျိုးစိုးရိမ်ချက်တွေရှိရဲ့ဒါပေမဲ့ကျမတို့ပြည်သူတွေသတိထားမှာပါလဲဆိုတော့ကျမတို့တော်လိုင်းကြီးကရန်သူတွေကဘလို့မြင်မလဲဆိုတဲ့အမြင်ထက်ပိုတဲ့တော်လိုင်းကြီးပိုတဲ့တော်လိုင်းဖြစ်တယ်ကိုလန်းချောင်းနဲ့ကိုသွားနေတဲ့အချိန်မှာကျမတို့လုပ်နေတဲ့ဟာတွေကိုသူတို့ဘက်ကဘလို့တွေးမလဲဆိုတဲ့အတွေးနဲ့မပိတ်မိနေဘူးလို့လေပေါ့နော်ဘာဖြစ်လို့ကိုလန်းချောင်းကကိုရှိပြီးသားအဲ့လန်းချောင်းဒီရန်သူကဘလို့မအောင်နားမလည်နိုင်နဲ့လန်းချောင်းဒါကြောင့်လဲသူတို့ဒီရန်သူဖြစ်နေတာဆိုတော့ကိုလန်းချောင်းကကိုတက်တက်မက်မက်ရှောက်တဲ့အခါမှာပြောတင်ပြောထိုင်လှုပ်တင်လှုပ်ထိုက်တာကိုလှုပ်ကြရတဲ့အချိန်မှာတစ်ဖက်ကရန်သူဘလို့တွေးနေမလဲဆိုတာဒီသူတို့ရဲ့လွှမ်းမိုးမှုကိုကခံနေရတယ်ဆိုတော့အနေထားကိုပြန်ရောက်သွားပြီးတော့သူတို့ရဲ့ narrative သူတို့ရဲ့စကြောင်းထဲမှာကိုကပြန်မျောသွားနိုင်တယ်ပေါ့နော်အဲ့ဒါကိုသတိထားပြီးတော့ကိုလှုပ်ဆရာရှိတာတက်တက်မက်မက်လှုပ်အဓိကအဖြစ်ကိုဟိုကျမတို့ဒါဥတီချက်ပေးရမှာတော့ကိုယ့်ရဲ့စံနှုန်းတန်ဖိုးတွေပေါ့နော်။နိုင်ငံအခုဒီပြည်သူတွေကချမှတ်ထားတဲ့ပြည်သူတွေအားလုံးကတပြေးညီတောင်းဆိုထားတဲ့ဒီရွယ်ချက်တွေ၊ရည်မှန်းချက်တွေဒါတွေကိုပဲဥတီပြီးသွားမယ်ဆိုရင်ဆနပြောတဲ့ဒီရန်သူဘလို့ထင်မလဲဆိုတဲ့အပိုင်းတွေကလျော့သွားမယ်။နောက်ညီညွတ်ရေးလို့ပြောရင်လည်းကျမတို့ပြောတဲ့ကျမဆိုအများနဲ့ပြောရဲပေါ့နော်။ညီညွတ်မယ်ဒါပေမဲ့ဒီ racist တွေ sexist တွေတော့ဘလို့မှညီညွတ်နိုင်ဘူးပေါ့နော်။ညီညွတ်နိုင်ဘူးဆိုတော့အများနဲ့ပြောရဲရင်မချင်းနေရမယ်ဒါပေမဲ့အဲ့လိုမျိုး racist sexist တွေကဘလို့ဘယ်ဘက်ကလူပဲဖြစ်နေပါသေးကျမအနေနဲ့တော့ဘလို့မှယင်ကြားမစေနိုင်ဘူးဆိုတော့ဒါကဘာကိုပြောချင်တာလဲဆိုရင်လူတယောက်ချင်းစီရဲ့အတွေးခေါ်ပေါ်ပဲမူတည်ရယ်ဘယ်ဘက်ဟိုဘက်ဒီဘက်အယောင်နေနဲ့လည်းမဆိုင်ဘူးစုခွက်နဲ့လည်းမဆိုင်ဘူးတယောက်ချင်းစီကကိုအမြဲတမ်းကျမထင်တယ်အမြဲတမ်းသုံးသက်ပြင်ဆင်ရင်းနဲ့ပိုကောင်းတဲ့ဒီလူတယောက်ပေါ့နော်ကိုအတိုင်းဝိုင်းကကိုမွေးထုတ်လိုက်တာဒီလိုပုံဆိုရင်ကိုကဒီထက်ပိုကောင်းတဲ့လူဖြစ်အောင်ကြိုးစားဖို့တောင်းရင်ရှိရေပေါ့နော်ဆိုတော့အဲ့လိုမျိုးအမြင်လေးနဲ့ကျမတို့သွားကြမယ်ဆိုရင်ပို့ပြီးတော့တယောက်ချင်းစီကောင်းလာတဲ့အညီကိုအိမ်ဒီ household ကောင်းလာမယ် household ကနေတူဆိုကျမတို့ community ပေါ့ကိုရဲ့ရွာပို့ကောင်းလာမယ်ရဲ့ရွာတစ်ဆင့်ကျမတို့တနိုင်ငံလုံးဆင့်စီရောက်သွားနိုင်တယ်ပေါ့ဒီစနစ်တွေကဆိုတော့အချိန်တော့ကြာမယ်ဒါပေမဲ့ကျမထင်တယ်ဒီလိုနည်းရင်းနဲ့သွားဖို့ကတော့အခုကာလမှာကျမတို့ပြည်သူတို့ဆက်စပ်မပြတ်အတိတ်တိပေးနေရတဲ့အနေထားလို့တော့မြင်ရတယ်အားနေလားဆိုတော့တကယ်အားနေပါတယ်အားနေလို့လည်းကျမတို့နိုင်ငံမှာပြဿနာပေါင်းများမြောင်များဆိုတာဖြစ်ခဲ့ကြတာလည်းရှိတယ်အထူးသဖြင့်ဘွေးညာကြီးတို့စိုက်ဆိုရင်ညာအကြီးအကျယ်ဖြစ်ခဲ့တာပေါ့နော်ဒါတွေကိုကျမတို့သင်ကန်းစာယူပြီးရှေ့ဆက်သွားဖို့ဆိုအခုကာလသည်ဒီအတွေးခေါ်တွေကိုတန်မိုဆွဲတယ်လို့ဟိုကောင်းတဲ့အတွေးခေါ်တွေကိုမြင်များရအောင်ကျမတို့ဖြန့်ဖြူးရမယ့်ကာလလို့မြင်တယ်ပေါ့နော်ဆိုတော့အားနေချက်တွေရှိလားဆိုတော့အများကြီးပါပဲဒါပေမဲ့ဟိုအားသာချက်တွေလည်းအခုချိန်မှာအများကြီးရှိနေပြီဒါတွေကိုကျမတို့ပိုကောင်းလာအောင်စူးစမ်းရင်းနဲ့ပဲရှေ့ဆက်ကြမယ်ပေါ့နော်ဟု
တ်ကဲ့ပါမတ်တင်စာများအနေနဲ့ရောဒီ2022ကနေဘယ်လိုသင်ခန်းစာတွေယူပြီးတော့2023အတွက်ဒီလှုပ်ရှားမှုအားကောင်းဘာတွေလုပ်နိုင်မယ်လို့ချင်ပါသေးချင်
ကျမတို့ကတော့ CDM ဆိုတော့ကိုလုံနိုင်တာကဒီကိုတက်ကျွမ်းတဲ့ပညာနဲ့ပေါ့နော်အဲ CDM လုပ်တဲ့အပြင်ဟိုဒီကျမတို့လုံနိုင်တာကအဲစုံမှုနယ်မြေတွေမှာဗာလေဒီဇိုးရရန်တွေကလက်ပတ်တက်ကမှာအဲပတ်ဝန်းဆောင်ရွက် ကိုရီ CRM ကြွချင်ပြီးသားသူတွေပေါ့နော်ဒီလုပ်ငန်းနဲ့ပတ်သက်ကြွချင်ပြီးသားလူတွေကနေပြီးတော့ပံဝင်ဆောင်ရွက်နိုင်လို့ရှိရင်ရေးသွေးပြသွားတဲ့စွမ်းဆောင်မှုတွေပြည်သူပေးနိုင်မှာပေါ့နော်အဲ့ဒီဌာနတီကို CRM တွေကနေပါလာနိုင်ရင်ကျွန်တော်တို့ညံ့ညံ့ပုံညံ့မယ်အဲ CRM တွေကအဲ့ဒီမပါနိုင်အရင်နဲ့ဟိုကြောက်ရွံ့ပြီးနောက်ဆုံးနေမယ်ဆိုလို့ရှိရင်နာနနေဟိုတော့ဘယ်လိုပြောရမလဲဒီ data မှာရှိတဲ့သူတွေကပဲဒီမနော်ဟိုအတွေ့အကြုံရှိတဲ့သူတွေကပဲတောင်းရင်ဆောင်ရွက်တဲ့ကောင်မှာအဲဝန်ဆောင်မှုတွေမှာနော်ရေးသွေးမပြည့်မီတာဖြစ်နိုင်နေပေါ့နော်2020နဲ့2023နောက်ပိုင်းကျရင်ဒီ CRM ပါအဲဆိုရရန်နေရာမှာပါဝင်ဒက်ပက်လာဖို့ပြင်ဆင်ကောင်းတယ်လို့ကြံပြုချက်ပ
ါဟုတ်ကဲ့ပါအားလုံးပဲအခုလိုပါဝင်ဆွေးနွေးရကျေးဇူးများကြီးတင်ပါတယ်ရှင
်You can get us all like you do
tonight. I found the power.
ဘာကင်ဂျူတွေ့ဘာစင်တင်ဆက်တဲ့အမျိုးသမီးကန္တာရဲ့အထူးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ကြတာပါအခုဆက်လက်ပြီးတော့သိပ္ပံနဲ့နှီးပညာအစီအစဉ်ကိုတင်ဆက်ပါမယ်နိုင်ငံရေးတည်ငြိမ်မှုရှိတဲ့မြန်မာနိုင်ငံမှာ2022ခုနှစ်အတွင်းသိပ္ပံနည်းပညာစုပ်ယုပ်မှုမရှိအောင်မြန်မာပညာရှင်တွေဘလို့ကြိုးစားနေကြတယ်ဆိုတာကိုကိုယ်တိုင်ပါဝင်ဆောင်ရွက်နေတဲ့ဂျပန်အန်ဝါဘူမိသိပ္ပံနဲ့နည်းပညာဌာနကဒေါက်တာမိုးကျော်သူကိုဒေါက်ခင်မျိုးသက်ကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
အခုမြန်မာနိုင်ငံမှာဆိုလို့ရှိရင်ဒီပညာရေးရောကျန်းမာရေးပေါ့နော်အစစအရာရာကဏ္ဍအားလုံးကဆိုလို့ရှိရင်တိုးတက်မှုကမရှိတဲ့လောက်ဖြစ်နေပေါ့နော်ဆိုတော့ဒီလိုအခြေအနေမျိုးမှာဒီ2022ခုနှစ်အတွက်ဒီသိပ္ပံနဲ့နည်းပညာဆိုင်ရာကဏ္ဍမှာအခြေအနေလေးနည်းနည်းပြောပြပေးပါဒေါက်တာမေဟု
တ်ကဲ့ခင်ဗျာကျွန်တော်တို့မင်းကြီးကတော့ငါတော့ပုံသက်တဲ့အချိန်မှာတော့အာနာသိမ့်ပြီးတော့တစ်နှစ်တောင်မပြည့်သေးတဲ့အချိန်နေအချိန်မှာဆိုတော့ဒီပါနဲ့တွေ့လို့တဲ့ project လေးတွေကြံတဲ့ဥစ္စာလေးတွေကျွန်တော်အပြောင်းလဲမရှိဘူးဆိုတဲ့ဟာလေးနဲ့ကျွန်တော်တို့ဆုံးရှုံးသွားတဲ့ဟာလေးတွေကျွန်တော်ပြောပြခဲ့တာပေါ့နော်ဒီနှစ်မှာတော့2022ခုနှစ်အတွင်းမှာကျတော့အာနာသိမ့်ရဲ့ကာလကလည်းတစ်နှစ်ကျော်ကျော်သွားတဲ့ဟာကြောင့်မို့လို့ကျွန်တော်တို့အဓိကဒီပန်ဒီပညာနဲ့အပြောင်းလဲပြောမယ်ဆိုပညာရေးကဏ္ဍပေါ့နော်ပညာရေးကဏ္ဍမှာဆိုရင်ဒီចောင်းသားတွေចောင်းမတက်တဲ့နိုင်တဲ့အခြေအနေမှာသူတို့ရဲ့အနာဂတ်ဘယ်လိုဆက်ပြီးသွားကြမလဲအထူးဖြင့် geo science မှာပေါ့ပြီးတော့တစ်ခါဒီဝန်ထမ်းတွေပေါ့နော်သူပညာရေးရဆရာဆရာမတွေရဲ့နောက်ပြီးဌာနဆိုင်ရာပညာရှင်တွေဘယ်လိုမျိုးနဲ့သူတို့ကဒီသိပ္ပံနဲ့ဒီပညာနဲ့ဆက်နွယ်ပြီးတော့ဘာတွေဆက်ပြီးလုပ်ဖြစ်နေကြလဲဆိုတဲ့ဟာလေးကြီးရဲ့ပြီးတော့မှအနာဂတ်အတွက်ကိုပေါ့နော်အခုချိန်မှာအားလုံးစီစီလုံးလုံးညီညွတ်ရတဲ့ဒီအနာဂတ်နိုင်ငံတော်အတွက်ကိုတည်ဆောက်ဖို့ပြင်ဆင်နေကြတဲ့ဟာအတွက်အဲ့ဒီဘိုင်းမပါလို့ဖြစ်ရဆိုတဲ့ဟာလေးလေးပေါ့နော်လှုပ်ရှားမှုတွေရတော်တော်များများလေးရှိခဲ့ပါတယ်အထူးဖြစ်တော့ online ပေါ့နော်ဆို
တော့သိပ္ပံနဲ့နည်းပညာနဲ့ပတ်သက်ပြီးတော့ဒီအနာဂတ်တည်းများဘယ်လိုပြင်ဆင်ထားလဲနောက်နှစ်ပေါ့နော်အခု2022ကပဲနှစ်ကုန်ပြီဆိုတော့နောက်နှစ်တွေအတွက်ဘာတွေများပြင်ဆင်ထားတာတွေတွေ့ရပါလဲ
ဟုတ်ကဲ့ခုနကပြောသွားသလိုပေါ့နော်ចောင်းသားတွေအတွက်ဆိုပြီးတော့လုတ်တဲ့အပိုင်းလေးတွေရှိပါတယ်ဆိုတော့အဲ့ဒါတွေကဘာတွေလဲဆိုတော့အရင်အရင်တုန်းကနှစ်ပေါင်းများစွာပေါ့နော်တကားပိတ်တာပဲဖြစ်ဖြစ်ပြီးပေါက်သွားလို့ရတဲ့အခြေအနေမျိုးဖြစ်ပေမဲ့ဒီလုံးကចောင်းသားတွေကိုတပြိုင်နက်တည်းပေါ့နော်online ကလည်းတစ်ဆင့်မျက်မျက်တတာပညာပေးလို့ရတဲ့အခြေအနေမျိုးရှိခဲ့တဲ့ဟာလေးတွေကဖြစ်ပေါ်လာပါတယ်ဆိုတော့အဲ့ဒီဘက်မှာဆိုရင်လည်းဘလို့ new ပညာပေးမှုတွေရှိလာလဲဆိုတော့ပြပနိုင်ငံတကာမှာရောက်နေတဲ့ထောက်ကွယ်အထူးသဖြင့်ထောက်ကွယ88နောက်ပိုင်းမှာပြပကိုထွက်သွားပြီးတော့အတွေ့အကြုံယူထားကြတဲ့မြန်မာပညာရှင်တွေပေါ့နော်ဒီကမ္ဘာထိပ်တန်း mining လောကမှာ engineering ဆောက်လုပ်ရေးလုပ်ငန်းလောကတွေမှာ geoscience နဲ့ပတ်သက်တဲ့ကမ္ဘာမြေသိပ္ပံဆိုင်ရာလောကတွေမှာတကယ်ကိုအတွေ့အကြုံယူထားကြတဲ့မြန်မာပညာရှင်တွေကနေပြီးတော့စူးစူးစီစီပင်နန်းကောင်းတွေကိုဖွင့်နိုင်ခဲ့တဲ့ဥစ္စာကတော့တော်တော်လေးတိုးတက်တယ်လို့ပြောရမှာပါခင်ဗျ။ဆို
တော့တင်နန်းတွေဖွင့်တယ်ဆိုတော့တင်နန်းတက်တဲ့လူတွေရောအခြေအနေကဘယ်လိုရှိပါလဲ
။ဟုတ်ကဲ့ခင်ဗျာဘယ်လိုကောင်းလဲခုနပြောသလိုပေါ့နော်ဒီလုံးမှရှိတဲ့သူတို့ပြန်တော့ဘယ်လိုကောင်းလဲနောက်ဆုံးနှစ်မှာတက်နေတဲ့ចောင်းသားတွေနောက်ဆုံးနှစ်မှာအထက်ဆုတ်ပြီးတော့ចောင်းသားတွေကိုကျွန်တော်တို့ကအဓိကရွေးလိုက်တဲ့အခါဘာလို့လဲဆိုတော့ဒီလုပ်ငန်းခွင်ကိုဝင်နိုင်မဲ့ဝင်တဲ့ခါမှာအစင်းလေးဖြစ်စီမဲ့တင်တန်းမျိုးကိုပေးတာအတွေ့အကြုံပေးတဲ့တင်တန်းဖြစ်နေတဲ့အတွက်ကြောင့်ပါနှစ်ခုပါအဓိကတော့ engineering geology ရဲ့နောက်ပြီးတော့ mining geology ပေါ့နော် exploration mining geology ဆက်နှစ်ခုဆိုတော့အဲ့နှစ်ပိုင်းကိုပေးတဲ့အချိန်မှာကျောင်းသားတွေကဒီလုံးကကျောင်းသားတွေကရှောက်ခွင့်ရတဲ့အတွက်ကြောင့်မလို့သူတို့တွေရဲ့ပညာရေးအခုချိန်ထိရခဲ့တဲ့သူတို့ရဲ့နောက်ခံပညာရေးအကွာခြားမှုတွေမြင်ရတယ်လို့မျိုးကျောင်းသားတွေဟာနေမှာပဲရှိနေပေမဲ့ထိတ်တန်းကျောင်းမှာမတက်တဲ့အပြင်ကြိုးစားတဲ့ကျောင်းသားတွေကတော်တော်လေးကိုလိုက်နိုင်တယ်ကြိုးစားကြတယ်ပညာယူကြတယ်အထူးသဖြင့်ဆိုရင်mining exploration တင်တန်းကိုပြတ်လာတဲ့ကျောင်းသားတွေရတယ်ဆိုတချို့ကလက်တွေ့ မိုင်းလုပ်ငန်းကိုအောင်မှသူတို့ရဲ့နေပေါ့နော်အထူးသဖြင့်လက်မြောက်နေမြေတွေမှာစူးစမ်းပြီးလုပ်နေကြတဲ့ကလေးတွေအထိကိုတွေ့လာပေါ့နော်ဆိုတော့အဲ့တော့ဆွေးနွေးကိန်းတွေကလည်းအရန်ကိုကောင်းပါတယ်ကျွန်တော်တို့အဓိကပညာရေးကလည်းလက်တွေ့ကိုမျှပေးတဲ့အတွက်ကြောင့်ဆိုတော့လေကောင်းမှာចောင်းသားတွေကိုအလွတ်ကျက်ပြီးမှတ်ကြပါဆိုတဲ့ပုံစံမျိုးမဟုတ်ပဲဆွေးနွေးတဲ့ပုံစံနဲ့နားလည်ဖို့လက်တွေ့လုပ်နေတာပြရတာဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့45မိနစ်တနာီပင်နန်းတစ်ခုမှာဆိုရင်နောက်ပိုင်းဆွေးနွေးတဲ့ဥစ္စာ2နာရီလောက်စီကြာတဲ့ဟာမျိုးတွေရှိပါတယ်ခင်ဗျာတကောင်ကျော်သွားတဲ့ဟာမျိုးတွေပါလေပင်နန်းရက်တွေဆိုလည်းအများကြီးပါပဲ
ကွန်ပျူတာခက်ခဲတွေဒီအွန်လိုင်းကဒီတားဆီတွေအများကြီးကြားရတယ်နေပြီးတော့လုံးဖြစ်တယ်လို့ပြောတာလ
ားဟုတ်ပါတယ်ခင်ဗျာအဲ့ဒါလည်းတကယ်အရေးကြီးတဲ့အချက်ပါပဲကျွန်တော်တို့ဘယ်လိုခေါ်မလဲပရမတ်တင်နန်းဆိုရင်ရှောက်လွှာလက်ခံလိုက်တဲ့အချိန်မှာ980ရှောက်လွှာတင်လာကြတယ်ဒီပြည်လုံးကไอ้เนี่ยนี่ကျွန်တော်လက်ခံပြီးတင်နန်းစနေစနေเนี่ยမြဖြတ်တဲ့ကိစ္စတွေပေါ်လာတယ်အင်တာနက်ဖြတ်တဲ့ကိစ္စတွေပေါ်လာတယ်ပြီးတော့ဘေးရန်တွေပေါ့နော်တို့တွေမလုံခြုံတဲ့အခြေအနေဖြစ်လာတဲ့ကြောင့်ចောင်းသားရေအတွက်ကညော့သွားတယ်ဆိုတော့ဟာចောင်းသားတွေအရေအတွက်ကတိစသာကြီးကျသွားတဲ့ခါမျိုးကြောင့်ကျွန်တော်တို့လည်းစိတ်မကောင်းဖြစ်တော့ចောင်းသားတွေနဲ့ဆက်သွယ်လို့ပဲရှိမှာတို့ကအီးမေးလ်တော့ဖတ်လို့ရတယ်ဒါပေမဲ့ Zoom ကနေပြီးတော့အင်တာနက်ကိုတက်လာဖို့အချိန်ကျတော့မီးမလာတဲ့ဥစ္စာနဲ့အင်တာနက်မရတဲ့အခြေအနေမျိုးဖြစ်လာတဲ့ကြောင့်တို့ဆီကနေပြီးတော့ပြောလာကြတယ်ပေါ့နော်ဆိုတော့ပတ်ပါတယ်အဲ့လိုအခက်ခဲတွေကတော့အများကြီးကြုံရရ
ဆိုတော့အခက်ခဲတွေကြားရနေပြီးတော့ online ကနေပြီးတော့ပညာရေးဟိုပို့ဆက်ပြီးတော့လှုပ်ဖြစ်တဲ့သဘောပေါ့နော
်မှန်ပါတယ်ခင်ဗ
ျဒီမြန်မာနိုင်ငံရဲ့အခြေအနေကိုကြည့်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံကဒီတင်ရန်စာတာတွေတော်တော်များများလည်းပြည့်ပြည့်စုံစုံလည်းရှိနေတာပါဆိုတော့ဒူးဖော်တာတို့ထုတ်လုပ်တာတို့ဒီအခြေအနေလေးလည်းနည်းနည်းပြောပြပေးပ
ါဒီတင်ရန်စာတာတွေကပြပြစုံစုံရှိတယ်ဆိုတဲ့ဘိုင်းကတကယ်လည်းမှန်ပါတယ်ဆိုတော့အဲ့ဒီဘိုင်းကိုအခုထဲထဲဝင်ဝင်ပေါ့နော်အရင်အရင်ကတော့ Geo Science ဆိုတာဘာကြောင့်သင်ပေးနေရတယ်ပြီးတော့ Geo Science သင်ပေးနေရတဲ့အတွက်နိုင်ငံတော်ကရင်းနှီးမြှုပ်နှံမှုကအရန်များတယ်ပေါ့နော်အထူးသဖြင့်ကျောင်းသားတွေတူချင်းတူချင်းကွင်းစင်တင်တန်းတွေလုပ်ဖို့အတွက် practical လက်တွေ့တင်တန်းတွေလုပ်ဖို့အတွက်ကိုနိုင်ငံတော်ကရင်းနှီးမြှုပ်နှံထားတယ်ဆိုတဲ့အခြေအနေတွေကိုဘယ်လိုခေါ်မလဲဝန်ကြီးဌာနမှာဒုဝန်ကြီးဝန်ကြီးအဆင့်အထိကမသိခဲ့ကြတာများတယ်ပေါ့နော်ဒီတတုတွင်ဝန်ကြီးဌာနဟိုဟာမျိုးကလည်းပညာရေးမှာဆိုရင်အဲဒီမှာဆိုင်ခဲ့တဲ့အပိုင်းလေးပါအဲ့ဒီအပိုင်းလေးတွေကိုအခုထဲထဲဝင်ပြောပြနိုင်နေရှင်းပြနိုင်နေအခြေအနေမျိုးရှိပါတယ်အဲ့ဒါကြောင့်မို့လို့ကျွန်တော်တို့ကဒီရှေ့ဆက်ပြီးတော့ဆရာတွေဆရာမတွေလည်းကျန်ခဲ့တဲ့နှစ်30ဘာတွေလုပ်ခဲ့တယ်ဆိုတာကိုပြန်လည်းသုံးသပ်ကြတယ်ပြီးတော့ပညာရှင်တွေဌာနဆိုင်ရာပညာရှင်တွေမှာပါဝင်ပြီးတော့ပြန်လည်းသုံးသပ်တော့ခုနကပြောသလိုပြန်စားတာတွေကိုတကယ်ကိုနိုင်ပိုင်ပိုင်နိုင်နိုင်နဲ့ဉာဏ်ပညာကိုသုံးပြီးတော့ထုတ်လုပ်နိုင်မယ်ပြီးတော့ခန့်မှန်းနိုင်မယ်ရှာဖွေနိုင်မယ်ဆိုတဲ့အခြေအနေမျိုးရောက်ဖို့ဘယ်လိုလုပ်ကြမလဲဆိုတဲ့အပိုင်းတွေကိုကျွန်တော်ဝန်ကြီးဌာနခုနကပါဝင်နေပညာရှင်တွေပေါ့နော်ကျောင်းဆရာတွေရောကျောင်းသားတွေပါပါဝင်တဲ့ပညာရှင်တွေနဲ့ဆွေးနွေးကြတဲ့အဆင့်တွေကဒီကာလအတွင်းမှာတော်တော်လေးလုံနိုင်ခဲ့တယ်။အဲ့လိုဆွေးနွေးနိုင်တဲ့အတွက်ကြောင့်မို့လို့ဒီရှေ့စလန်ကိုဘယ်လိုဆက်ပြီးရှောက်ကြမယ်အခုချိန်ကြီးဘယ်လိုမှားခဲ့ကြတယ်ဆိုတဲ့အပိုင်းလေးတွေမှာကျွန်တော်တို့တေချာပြင်ဆင်နိုင်လာတယ်ပေါ့နော်။ဆိုတော့အဲ့ဒီအပိုင်းကတော်တော်လေးတိုးတက်ခဲ့ပါတယ်။ကြံခဲ့တဲ့6လလောက
်ဒီမြန်မာနိုင်ငံမှာဆိုလို့ရှိရင်ဒီငញရဝင်းထဲမှာကြပါလေ။နောက်အခုဆိုရင်ရာသီဥတုအပြောင်းလဲတွေနဲ့ဒီပေါ့နော်မုံတိုင်းတင်တာတွေရေကြီးရေရှမ်းတာတွေဗမာနိုင်ငံမှာလည်းကျုံနေရပါတယ်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ပေါ့နော်ခြေနေလေးပြောပြပေးပါဦ
းဟုတ်ကဲ့ခင်ဗျာကျွန်တော်တို့အဲ့ခုနပြောသလိုပေါ့နော်ဒီတရားဇာတာတွေကအဓိကပါပဲတရားဇာတာတွေကိုဘယ်လိုရှိနေလဲဆိုတဲ့ဥစ္စာကိုပြီးမယ်ဘယ်လိုပြီးရင်ဘယ်လိုထုတ်ကြမယ်ဆိုတာကိုစဉ်းစားမယ်ဆိုတဲ့အပိုင်းမှာကျွန်တော်တို့ကရှာဖွေဖို့အတွက်ကိုတိုင်းထွားဖို့အတွက်ကိုမြေပုံတွေထုတ်ဖို့အတွက်ကိုအဆင့်တွေအများကြီးလုပ်ကြမယ်ဆိုတဲ့ဟာကိုဆွေးနွေးကြပြီးရဲ့နောက်မှာကြိုင်နေတဲ့အမှာပဲကဲဒါဆိုတနင်္ဂနွေလုံးအတိုင်းအတာနဲ့ဂုံးပေါ်မှာရေပေါ်မှာရောရေထဲမှာရောကျွန်တော်တို့အဲ့လိုရှာဖွေကိစ္စတွေမပင်ရေပုံထုတ်ဖို့ကိစ္စတွေလုပ်ကြတယ်ဆိုရင်တစ်ခါတည်းတည်းဘယ်လိုခေါ်မလဲတစ်ချက်တည်းနဲ့နှစ်ချက်သုံးချက်ပြတ်သွားအောင်ဆိုတဲ့ပုံစံမျိုးဖြစ်အောင်ဆိုပြီးတော့ကျွန်တော်တို့ကခုနပြောတဲ့သဘောဘေးရနေဆိုတဲ့ဥစ္စာလည်းမြန်မာနိုင်ငံမှာအများကြီးတယ်အဲ့တော့သဘောဘေးရနေအပိုင်းတွေကိုတစ်ခါတည်းပဲလေ့လာကြမယ်ရေပုံတွေထုတ်ကြမယ်ဆိုတဲ့အပိုင်းကိုအခုပြင်ဆင်နေကြတယ်ဆိုတဲ့ဟာပြီးပါတယ်ပေါ့နော်အဲ့တော့သဘောဘေးရနေဆိုတဲ့ဟာမှလည်းလူကောင်လည်းပြည်သူတွေစိတ်ဝင်စားကြောက်လန့်ကြတယ်ဆိုတော့ဆိုတော့ဟာငလင်ကြီးလှုပ်ကြမယ်ငလင်ကြီးလှုပ်ရင်ဘယ်လိုလှုပ်ကြမလဲဆိုတဲ့ဟာမျိုးအများကြီးပြောကြပြီးမြေကမေကွန်းထဲမှာပါသွားတယ်ပေါ့နော်ကဘာကြီးရဲ့ရာသီဥတုပြောင်းလဲမှုတွေဖြစ်လာတဲ့အချိန်မှာပြန်ပြီးကြည့်လိုက်မယ်ဆိုရင်မြန်မာနိုင်ငံမှာနေ့စဉ်နှစ်စဉ်မှာတပြည်လုံးအတိုင်းအတာနဲ့ဘယ်လိုကောင်လဲခံစားနေရတဲ့သဘောပြည့်ရနေတာဘာလဲဆိုတော့ငလင်မဟုတ်ပါဘူးရေကြီးတဲ့ကိစ္စတွေလို့ညီပြိုတဲ့ကိစ္စတွေဆိုတော့ဥစ္စာကပြည်သူတွေအားလုံးကခံစားနေကြတယ်ဒါပေမဲ့သူကရေကြီးတာတို့မြေပြိုဆိုတဲ့ကိစ္စတွေကဘယ်လိုခေါ်မလဲနည်းနည်းရှောင်ရတာလဲလွယ်တယ်အပျက်စီးလက်အရင်မများဘူးလို့အားလုံးကထင်နေကြတဲ့အတွက်ကြောင့်မို့ဒီမဆိုင်တဲ့အပိုင်းပါတယ်ပေါ့တကယ်ကတော့အဲ့ဒီအပိုင်းကပိုပြီးတော့နိုင်ငံအတွက်ပိုပြီးမြင့်လာတဲ့အပိုင်းတွေများကြီးပါတဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ခုနနောက်ကကျွန်တော်တို့ပြနေတဲ့ဟို project တွေရဲ့အားရမှာလဲပါတယ်လို့မျိုးဒီမှာပြီးမှာရှိတဲ့မြစ်ကြီးတွေ yawri mye di sit down mye di so yin tawa bian ni a jan khan lo ta cha mo ai pai ni ko twet ko ti de tana ko chan lo ga le la bo so de au sa ne ti du de ko tri pe tha nai mu a nya shi de song ni ko yee bon thauk pe nai mu so de a pai ni ga adhika project ji cha ma ta khu pa ba le
myanmar nai ngan ye bo no mye ka ba san yan le la dai ka ma minute ka lo ma so lo shin myanmar nai ngan ye taung pe di pin le yee bian data de ma so lo shin tayu ye a kun ni ne siman gain ni lou ni de lo ti ya ba အခုမြန်မာနိုင်ငံရဲ့နိုင်ငံရေးအကြောင်းပေါ့နော်နိုင်ငံချင်းဆက်ဆံတဲ့အခြေအနေတွေကလည်းအပြောင်းအလဲတွေအများကြီးဖြစ်နေပါတယ်ဆိုတော့ဒီပေါ့နော်လုံနေတဲ့သူတေသနာနဲ့ပတ်သက်ပြီးတော့ဘာတွေများဆက်လုပ်ဖြစ်လဲဘာတွေများရပ်တန့်နေလဲအခြေအနေနည်းနည်းပြောပြပေးပါဒီမြန်မာနိုင်ငံဆိုင်ရာသူတေသနာလောက်တာတွေနဲ့ပတ်သက်ပြီးတော့
နိုင်ငံတကာနဲ့ပတ်သက်တဲ့သူတေသနာအပိုင်းမှာတော့ကျွန်တော်တို့အမေရိကန်ပြည်ထောင်စုနဲ့ဂျပန်နိုင်ငံရဲ့เนี่ยปูด้วยพี่รอดิยะไข่ก้างกองมาเราตุเตตนาลงปุ๊บเสร็จป้ายอ่ะไต่ปั่นป้ายมาแล้วเราอเมริกันซวยอ่ะรีวิวอ่ะปีตัวบาบีโพซิทีฟปอนเนาะเฉยนี่ก้องเลยรู้ปิ๊อมตะคู่เว้ยดีตะม้อเนี่ยลาบีใต้ถั่วปุ๊บเสร็จเฉยนี่ก็เราทุกเฉยมากုံจ้าเสียอีอ่ะแล้วไม่ขึ้นไหนเลยสุดโนไงเฉยนี่อ่ะลงอยู่เฉยนี่อ่ะแล้วไม่ขึ้นไหนเลยสุดไอ้กองอ่ะลอลอเซ่ pending ปอนเนาะแล้วถ้า3เดือนแล้วที่ pending ขึ้นไปแต่ตัวที่ยุคနိုင်ငံตุเตตนาโปรเจกต์ก็တော့ตูโดก็တော့บะรู้กองเลยอเมริกันปีจองซุโหลမျိုးดิโหลปุ่มเหมินลินๆซုံးဖြတ်ได้หาမျိုးไม่พบอซวยอ่ะก็ဒီနိုင်ငံတွေမှာလုံးမယ်ဆိုရင်သူတို့ငွေဘတ်ဂျက်ကလည်းကျလာတဲ့အတွက်ကြောင့်အဲ့ဘိုင်းကတော့သူကငွေကအစင်းရှိနေပုံရတယ်။နိုင်ငံရေးနဲ့လုံခြုံရေးအခြေအနေကြောင့်ဒါဒီဟာရှေ့ဆက်ကိုမသွားနိုင်ဘူးပေါ့နော်။အဲ့တော့ဒီအစီအစဉ်အပိုင်းကလည်းကျွန်တော်ကနေပြီးမိတ်ဆက်ပြီးခေါ်လာတဲ့အပိုင်းတွေဖြစ်နေကြတယ်ကြောင့်မို့သူတို့တွေနဲ့လည်းကျွန်တော်တို့ကဆက်သွယ်လဲရှိနေတဲ့အပိုင်းမှာဆိုတော့အခုအချိန်ထိကျွန်တော်စီဘာမှအကြောင်းကြားမလာလဲဆိုတဲ့အပိုင်းကသူတို့လည်း pending ပေါ့နော်ရပ်ထားရတယ်ဆိုတဲ့အပိုင်းပေါ့ဆိုတော့ tomorrow ရင်းနဲ့လာပြီးသူတို့ကလုပ်ဖို့ဆိုတဲ့ကိစ္စကနိုင်ငံရေးအရာလည်းအရန်ကိုတည်တာလုံးမယ်ပြီးတော့တခြားပေါ်တော့လုံရွေးပိုင်းမှာလည်းသူတို့အနေရှိတဲ့အတွက်ကြောင့်မလို့သူတို့မှမလာနိုင်ရတဲ့အခြေအနေမျိုး။နောက်ကိုဗစ်ကြောင့်လည်းသူတို့ဒီပတ်ကိုထွက်ဖို့ခက်ခဲနေတဲ့အခိုင်အမာရှိပါတယ်။ဆိုတော့အဲ့ပိုင်းလည်းရပ်တန့်နေတယ်လို့ပြောပါမယ်
။ဒေါက်တာမိုးကျော်သူတို့ဟိုဦးစီးပြီးတော့မြန်မာနိုင်ငံလူတွေပညာသင်ဖို့ဂျပန်မှာသင်ဖို့နော်။နောက်တခြားနိုင်ငံလည်းအဆက်အသွယ်ရှိဖို့လုပ်နေဆိုတော့လေ။နည်းနည်းလေးပြောပြပြပြောအဲ့အခြေအနေရောအခုကနိုင်ငံရေးမတည်ငြိမ်တော့ဒီလိုမျိုးပညာရေးအတွက်အခြေအနေရောဘယ်လိုရှိနေပါလဲ။
ဟုတ်ကဲ့ခင်ဗျအဲ့ဒီအပိုင်းကတော့လေဘယ်လိုပြောမလဲဂျပန်နိုင်ငံရဲ့ကျွန်တော်အဲ့ကျန်ခဲ့တဲ့ရှင်းနှစ်လောက်ကလေးကစခဲ့တဲ့ Circular Science Program ဆိုတဲ့ program ကဆက်ပြီးသွားနေပါလေအခုဆိုပြန်ဖွင့်ပြီးတော့ပြန်အောင်လက်ခံနေတဲ့အပိုင်းမှာရှိပါတယ်ဆိုတော့ပြောရရင်ကျွန်တော်ဆိုရင်တင်နိုင်ကျွန်တော်အတွက်ကို budget ကကျတယ်ဘာလို့ဆိုတော့မြန်မာနိုင်ငံအတွက်ရည်ရွယ်ချက်ကလည်းအများကောင်းတယ်ဆိုပြီးသူတို့အမြဲပေးတာဆိုတော့နာမည်ကောင်းလည်းရထားတယ်ကျွန်တော်အခုတင်ရမှာပါပဲကျန်ခဲ့နှစ်မလအထိတော့မှကျွန်တော်ရထားပြီးသားဥစ္စာခေါ်တော့မခေါ်နိုင်ဘူးဆိုတော့ရမှာပဲဒါပေမဲ့ဆက်ပြီးမလုံနိုင်တဲ့အခြေအနေလေးတွေရှိတာပါလဲဆိုတော့အခုဒီ Ukraine စစ်ပွဲကြောင့်ဆိုပြီးတော့ဒီနိုင်ငံတကာပေါ့နော် geopolitics အပိုင်းမှာ globalization အပိုင်းမှာအရင်ကျက်တဲ့အခြေအနေဖြစ်လာတယ်။ဘာတွေဖြစ်လာလဲဆိုတော့ဘယ်နိုင်ငံနဲ့ကျွန်တော်တို့ကသူတေသနာတွဲလို့မှာလဲဘယ်နိုင်ငံလူတွေကျွန်တော်တို့ဂျပန်နိုင်ငံကိုခေါ်ပြီးတော့နီးပညာပေးမှာလဲဆိုတဲ့ဥစ္စာကျွန်တော်တို့ဒီဂျပန်နိုင်ငံကုံတွဲနိုင်ငံတကာဆက်ဆံရေးဆိုတဲ့ဝန်ကြီးဌာနကနေစီးကန်းနေဂျင်းချင်းကျက်ကျက်တွေထုတ်လာတယ်ဆိုတော့တရုတ်နိုင်ငံနဲ့ပတ်သက်ရင်တော့တော်တော်လေးခက်လာတဲ့အခြေအနေမှာရုရှားလိုနိုင်ငံမျိုးပေါ့နော်ရုရှားနိုင်ငံနဲ့တွဲပြည်နိုင်ငံလှုပ်လိုက်တဲ့မြန်မာနိုင်ငံငါလူတွေခေါ်ဖို့ဆိုတဲ့အခြေအနေမျိုးကတော့အရန်ကိုအခုခက်ခဲသွားပြီလို့ပြောချင်ပါတယ်။ဒါပေမဲ့ CDM ចောင်းသားတွေအတွက်ကိုကျွန်တော်တို့တွေလုပ်ပေးနေတဲ့ program တွေတခုပေါ့နော်။အခုចောင်းသားတွေ CDM ចောင်းသားတွေကသူတို့မှလှုပ်ရှားကပြည်တွင်းမှာဆိုရင်အလုပ်လုပ်ရင်လုပ်မယ်ပညာရေးအတွက်ကတခုကိုလေ့လာတဲ့အခြေအနေလည်းဘာမှမရှိ။အဲ့တော့ပြည်ပနိုင်ငံတွေကိုသွားပြီးတော့ပညာပြည်ဖို့ဆိုတဲ့အခြေအနေကသူတို့အတွက်အကောင်းဆုံးအခြေအနေပေါ့နော်။အဲ့တော့ပြည်ပနိုင်ငံမှာပညာသွားယူဖို့အတွက်ဆိုရင်သူတို့ရဲ့လက်ရှိအခြေအနေစူးစမ်းထားတဲ့အခြေအနေကိုအဲ့နယ်လီပေါ်လစ်လုပ်လိုက်ပြီးရောက်မှာမှကျွန်တော်တို့တွေရဲ့ဒီကမ္ဘာလုံးမှာရှိနေတဲ့ဘူမိဗေဒနဲ့ပတ်သက်တဲ့ပညာရှင်တွေရဲ့အဆက်ဆွဲဆက်ဆက်ရှိတဲ့တက်ဒီပါတက်ကတိုတွေဆရာဆရာမတွေစီမှာသူတို့ကလာပြီးပညာယူဖို့ဆိုတဲ့အခြေအနေကိုကျွန်တော်တို့အခုဖန်တီးပေးနေပါတယ်။အဲ့တော့ဘယ်လိုခေါ်မလဲ။ကလေးတိုင်းကိုလာပြီးတော့တက်ဖို့ဆိုတဲ့အခြေအနေမျိုးကတော့မဖြစ်နိုင်ဘူး။အဲ့တော့ကလေးတွေထဲမှာလည်းကိုယ်တိုင်ကြိုးစားထားပြီးတော့ပြင်ဆင်ထားပြီးတော့ယုံကန်ထားတဲ့ကလေးလေးတွေကိုကျွန်တော်တို့ရွေးပြီးတော့သူတို့ကိုလည်းလုပ်ပုံလုပ်နည်းတွေပြပေးပြီးရအောင်ပါမှကျွန်တော်တို့ကနေသူတို့သွားကျင်တဲ့လမ်းကြောင်းနဲ့ကိုက်ညီရဲ့ဆက်ဆံမတွေမိတ်ဆက်ပေးတဲ့ဟာမျိုးပြီးတော့ဆက်ဟိုထောက်ခံစာရေးပေးတဲ့ဟာမျိုးတွေလောက်အထိကိုပြီးပြီးလုပ်ပေးဖို့အစီအစဉ်စတင်နေပါတယ
်အခုဆိုလို့ရှိရင်တကဘာလုံးမှာဖန်လို့ရင်တန်းွေထုတ်လို့မှုပေါ့နော်ဆိုရတဲ့အတွက်ကြောင့်ဒီရာသီဥတုဖောက်ပြန်မှုတွေဖြစ်တဲ့ဆိုပြီးတော့ဖန်လို့ရင်တန်းွေထိန်းချုပ်မှုကြောင့်လုပ်နေကြတယ်ပေါ့နော်ဆိုတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့နည်းနည်းသုံးသပ်ပြပေးပါဘာဘာတွေလုပ်နေလဲအခြေအနေဘယ်လိုရှိလဲဆိုတာ
ဟုတ်ကဲ့တဘာဝတန်ွေရေနံအပြင်ကျွန်တော်တို့ဒီကြောင်မီတွေးကိုသုံးဖို့ကိစ္စကလည်းဘယ်လိုလဲဆိုတဲ့ဥစ္စာမျိုးဖြစ်နေလာတဲ့အချိန်မှာကျွန်တော်တို့မှာ โซลาร์ซောင်းရင်နဲ့ဒီလေဆောင်းရင်ပေါ့เนาะအဲ့နှစ်ခုကရန်ကိုအရေးကြီးလာတယ်ဟိုက်ဒရိုပါဝါအပြင်ပေါ့เนาะဒီဆိုလာကတော့ကျွန်တော်တို့ NLD အစိုးရလက်ထက်မှာပဲဒီမြန်မာနိုင်ငံလက်ပိုင်းမှာစမ်းသပ်ခဲ့ဥစ္စာဘာပြောပြောအောင်မြင်တယ်လို့ပဲပြောရမယ်ဘာလို့ဆိုတော့ခဲ့ခဲ့ကြီးမှာပြဿနာကြီးရှိခဲ့ပေါ့เนาะတို့ပြင်ဆင်ပို့ကောင်းအောင်လုပ်ရတာအခြေအနေမျိုးတွေရှိအဲ့တော့အခုကလေဆောင်းရင်ဆိုတာနဲ့ဘူမိအပူဆောင်းရင်ပေါ့เนาะဒီရေဘူးဆိုင်နေရာနဲ့ပြီးတော့အောက်ဘက်ကနေရှိတဲ့ဟာလဲပတ်သက်တဲ့ဥစ္စာဆိုတော့အဲ့နှစ်ခုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အခုထဲတဲဝင်ဝင်ဌာနဝင်းဌာန3ခုပေါ့နော်ဝင်းဌာန3ခုရဲ့တက်ကတော်ဆရာတွေရောပါဝင်ပြီးတော့မှကျွန်တော်တို့ဘယ်လိုမျိုးသူတေသနာတိုင်းထွာသူတေသနာပေါ့နော် potential ဘယ်လောက်ရှိတယ်ဆိုတော့သူတေသနာလုပ်ဖို့ဟာကိုကုန်းတွင်းမှာလုပ်ဖို့အတွက် proposal ရော plan ရောအသေးစိတ်ကိုကျွန်တော်တို့လုပ်နေပါတယ်ဒီပကလည်းအခုညီရမှာပါဒါပေမဲ့ဒီပအခုညီကြီးကြီးမားမားမလိုဘဲနဲ့ကိုကျွန်တော်တို့လုပ်နိုင်တဲ့အခြေအနေမျိုးရှိရတဲ့အတွက်ကြောင့်မလို့လက်ရှိရှိနေပြီးသားအချက်လက်ပေါ့နော်အခုပြင် MOG ကနေဒီမြမရေနံနေတူးထားတဲ့တွင်းနေရေဘူးဆန်းနေရဲ့ data တွေပြီးတော့ကံရိုတန်းတစ်လျှောက်တွေနဲ့နောက်ဒီ potential ရှိတဲ့ area တွေမှာကျွန်တော်တို့တိုင်ထောင်ပြီးတော့တက်ပြ monitoring လုပ်ဖို့အတွက် design တွေ monitoring လုပ်ဖို့ potential ဆိုတဲ့အပိုင်းတွေကိုကျွန်တော်တို့အခု basic proposal ရေးတဲ့အပိုင်းတွေရှိနေပါပြီ
။ဒီခုနှစ်အတွက်သုံးသပ်လို့ရှင်ပေါ့နော်မြမနိုင်ငံမှာအခြေအနေကဘာမှတော့တိုးတက်မှုမရှိဘူးပေါ့နော်မရှိပေမဲ့ဒီနေ့အတွက်ကိုပြင်ဆင်မှုတွေကောင်းကောင်းလုပ်နိုင်တဲ့အခြေအနေပေါ့နော
်ဟုတ်ပါတယ်ခင်ဗျကြံခဲ့တဲ့260တွေမရှိခဲ့ဘူးတဲ့မကြုံခဲ့ဘူးတဲ့ညီညွတ်မှုနဲ့ကျွန်တော်တို့ပြန်လည်သုံးသပ်ပြီးတော့ပြင်ဆင်တဲ့အပိုင်းလေးတွေဆိုတော့အနာဂတ်အတွက်အရန်ကောင်းမဲ့စိတ်ကူးစိတ်တမ်းနဲ့ plan တွေဖြစ်လာရမယ်လို့တရားပေါ်ပြောနိုင်ပါတယ
်ဂျပန်အနော်ဘူမိသိပ္ပံနဲ့ဤပညာဌာနကဒေါက်တာမိုးကျော်သူက2022ခုနှစ်အတွက်သိပ္ပံနဲ့ဤပညာဆိုင်ရာမြန်မာနိုင်ငံအခြေအနေကိုတင်ပြသွားပါတော့
ဒါကတော့သိပ္ပံနဲ့ဤပညာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရပါလားဆင်ခဲ့ရတာပါဒေါခင်မျိုးသက်တင်ပြတာဖြစ်ပြီးနှစ်ထုတ်အထူးအစီအစဉ်ဖြစ်ပါတယ် VOA ရဲ့အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်အခုတော့သတင်းအချင်းချုပ်တွေကိုကိုခင်မောင်စိုးမင်းကပြောပြပါဦးမယ်ခင်ဗျာ
နိုင်ငံတော်အတိုင်းပင်ခံဒေါအောင်ဆန်းစုကြည်ပေါ်ထောင်ဒဏ်ချမှတ်မှုအတွေ့ပြင်းထန်စွာရှုံချလိုက်သလိုဒေါအောင်ဆန်းစုကြည်နဲ့တကွနိုင်ငံရေးအချင်းသားအလုံးအမြန်ပြန်လွတ်ပေးဖို့အမေရိကန်နိုင်ငံသားရဲ့အတိုင်ပင်ခံဒဲရစ်ရှိုလက်ကတောက်ကြနေမှာပြောကြားလိုက်ပါတယ်မြန်မာစစ်ကောင်စီရဲ့ဒေါအောင်ဆန်းစုကြည်ပေါ်ထောင်ဒဏ်ချမှတ်မှုဟာတရားဥပဒေစိုးမိုးရေးကိုမထေမဲ့မြင်ပြုလုပ်တဲ့လုပ်ရဖြစ်ကြောင်းအမေရိကန်အစိုးရနိုင်ငံသားရဲ့ဌာနဒုတိယပြောရေးဆိုခွင့်ရှိသူဘက်ဒက်ပတေးကလည်း Twitter ကနေပြောကြားခဲ့ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့အာဆီယံအပါအဝင်နိုင်ငံတကာမိတ်ဖက်တွေနဲ့လက်တွဲပြီးမြန်မာပြည်ဒီမိုကရေစီရရှိရေးဆောင်ရွက်ဖို့ဂရိကဝတ်ပြုပါတယ်လို့လည်းရေးသားလိုက်ပါတယ်မြန်မာနိုင်ငံကပြည်ပကတွေကိုအာဆီယံအနေနဲ့အကူအညီဖြည့်ဆင်းရမှာအာဆီယံဘုံသဘောတူညီချက်5ရပ်သာလျှင်အဖြစ်နိုင်ဆုံးနည်းလမ်းဖြစ်ပြီးဒီသဘောတူညီချက်5ရပ်ကိုအကောင့်ထဲပေါ်ခြင်းအဖြစ်မြန်မာစစ်ကောင်စီအနေနဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်နိုင်မှာဖြစ်တယ်လို့2023ခုနှစ်အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာမဲ့အင်ဒိုနီးရှားနိုင်ငံကပြောဆိုထားပါတယ်အမေရိကန်ဖက်ဒရယ်အစိုးရရဲ့လာမယ့်2023ဘန်နာရီနှစ်အတွက်အသုံးစရိတ်ဥပဒေကြမ်းကိုကြာတာပရင်းနေကသမ္မတဂျိုးဘိုင်တင်လက်မှတ်ရေးထိုးခဲ့တယ်လို့အဲ့ဒီအထက်မှာမြန်မာနဲ့ယူကရိန်းအတွက်အထောက်ပံ့တွေလည်းထည့်သွင်းထားပါတယ်2023ခုနှစ်ဘန်နာရီနှစ်ကုန်အထိလည်ပတ်မဲ့ဒေါ်လာ 1.3 trillion အသုံးစရိတ်ဥပဒေကြမ်းမှာရုရှားရဲ့ကျူးကျော်မှုကိုခုခံစင်နွှဲနေတဲ့ယူကရိန်းကိုဒေါ်လာဘီလီယံနဲ့ချီထောက်ပံ့ဖို့ပါဝင်ပြီးမြန်မာဒီမိုကရေစီရဲ့အတွက်လဲဒေါ်လာတန်း130ကျော်ထောက်ပံ့ကူညီဖို့ပြဋ္ဌာန်းထားပါတယ်မြန်မာနိုင်ငံမှာ2021စစ်တပ်အာဏာသိမ်းပြီးနောက်အကြမ်းဖက်တိုက်ခိုက်မှုတွေနဲ့လုံခြုံမှုကင်းမဲ့တာတွေကြောင့်အိုးအိမ်စွန့်ထွက်ပြေးရသူပေါင်း 1.5 တန်းလောက်ရှိပြီးလာမယ့်2023ခုနှစ်အတွင်းလူပေါင်း 4 တန်းခွဲလောက်အတွက်အရေးပေါ်အသက်ကယ်အကူအညီတွေလိုအပ်လိမ့်မယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးယူUN OCHA ကကြာတာပရင်းနေ့မှာထုတ်ဖော်ပြောဆိုလိုက်ပါတယ်ခင်ဗျာ
သတင်းချင်းချုပ်တွေကိုကိုခင်မောင်စိုးမင်းပြောပြသွားတာပါဒီကနေ့အတန်လွင့်အစည်းအဝေးတွေကိုတာဝန်ယူခဲ့သူတွေထဲမှာအစည်းအဝေးထုတ်လုပ်ရေးမှူးအဖြစ်နဲ့ကကိုရဲမွန်ကတာဝန်ယူခဲ့ပါတယ်အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျွန်နသန်ဝေါ်ကာနဲ့ဇီနတ်အဗ်ဒူရာမန်တို့ဖြစ်ပါတယ်ခင်ဗျာ VO ရဲ့စနေနေ့မနက်ဖက်အတန်လွင့်အစည်းအဝေးတွေလည်းဒီမှာတင်ပြပြီးဆုံးပြီဖြစ်ပါတယ်နှစ်သက်ကူအကာလမှာဘေးပြာဝေးကွာကြပါစေ VOA ကိုကြည့်ရှုနားတော်တာဆင်နေတဲ့ကျေးဇူးတူးတင်ပါတယ်ကျွန်တော်ကအစီအစဉ်မှုဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်
This program has come to you from the Voice of America, Washington.